Welcome to the Voice of America in Burmese.
Mingla ba shin. VOA American Taiya 2019 ခုနှစ် November 23ရက်စနေနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေထိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ1925 32လိုင်းလမီတာ190ပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါတယ်ရှင်။ကျမခွန်ညိုပါခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာညချမ်းပါရှင်။ဒီကနေ့ညပတ်သတင်းတွေကိုကိုရနိုင်တဲ့ကျမနားလောရောပြောပြမှာပါ။ယူကရိန်းဆရာ American သံမတ်ကိုရုတ်တရက်ဖယ်ရှားခဲ့တဲ့လထဲမှာပဲသမ္မတ Trump ရဲ့ပုဂ္ဂိုလ်ရေးရှင်းနေ Rudy Giuliani နဲ့ American နိုင်ငံခြားရေးဝန်ကြီးမိုက်ပေါ်မျိုးတို့ဆက်သွယ်ခဲ့တဲ့မတ်တမ်းတွေတောက်ကြနေနောက်ပိုင်းမှာထွက်ပေါ်လာပါတယ်။ဟောင်ကောင်ဒီမိုကရေစီရဲ့ဆန့်ကျင်ဆန္ဒပြသူတွေကိုထောက်ခံတဲ့ American လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြောင့် American သမ္မတအလက်မှတ်ထိုးမယ်မထိုးဘူးဆိုတာအတိအကျမပြောသေးပါဘူး။မြန်မာနိုင်ငံအပေါ်ပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အမှုကိုတုံ့ပြန်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့အစိုးရနဲ့စစ်တပ်ထိတ်တန့်ကောင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေဒီကနေ့ရှင်းလင်းခဲ့ပါတယ်။ဒီလိုသတင်းတွေကြားမှာပါမခွာညို
။ကောင်းပါပြီရှင်။ဒီကနေ့ညပိုင်းဆက်ပြီးနားဆင်ရမယ့်သတင်းလာလေးတွေမှာတော့ပုံနှကြိုးမြို့နယ်အတွင်းညမထွက်ဖို့တတ်မှတ်ထားတဲ့အချိန်ဝန်းကျင်မှာအပြင်ထွက်သွားကြတဲ့လူငယ်နှစ်ဦးတနက်နေ့ပြစ်ခတ်ခံရတယ်ဆိုတဲ့အကြောင်း
ညနေဆိုင်မှာငေါ့စင်ငါမနေပါဘူး။အမျိုးရင်းကိုတွေ့တာပါ။ဒီကနေ့အမျိုးရင်းကိုတွေ့တာ။ညရှင်မှာငေါ့စင်က
မိသားစုဝင်တဦးပြောပြသွားတာနဲ့အတူထုတ်လွှင့်ပေးသွားမှာပါရှင်။အီရန်မှာတော့ဓာတ်ဆီဆေးမြင့်တက်တာကိုအကြမ်းဖက်ဆန္ဒပြကြတဲ့သူတွေကိုနှိမ်နှင်းတဲ့လုပ်ရက်တစ်ခုအဖြစ်အင်တာနက်ဖြတ်တောက်လိုက်တဲ့ဆိုတဲ့အကြောင်းကိုလည်းပြောပြပေးပါမယ်။ဒုတိယပိုင်းမှာတော့တိုက်ရိုက်လေးလိုက်ဆွေးနွေးခန်းအစီအစဉ်နားဆင်ကြရမှာဖြစ်ပါတယ်ရှင်။အခုရေဆုံးတော့စနေနေ့ညပိုင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ပြောပြပါမယ်ရှင်။
ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကြီးကိုရုတ်တရက်ဖယ်ရှားခဲ့တဲ့လအတွင်းမှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရေးရှင်နေရူဒီဂျူလီယာနီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ခ်ပွန်ပီယိုတို့ဆက်သွယ်ခဲ့တဲ့မတ်တမ်းတွေမနေ့တောက်ကြနေနောက်ပိုင်းမှာထွက်လာပါတယ်။တည်င်းလူလခွင့်ဥပဒေစောင့်ကြည့်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ American Oversight ကတောင်းဆိုခဲ့တဲ့အတွက်ဆွေဆရာတွေကိုနိုင်ငံခြားရေးဝန်ကြီးဌာနကအခုလိုထုတ်ပြန်ပေးလိုက်တာပါ။အဲ့ဒီမတ်တမ်းတွေအရဝန်ကြီးပွန်ပီယိုနဲ့ရှင်နေဂျူလီယာနီတို့မတ်လ16ရက်နဲ့29ရက်နေ့တွေမှာပြောဆိုဆွေးနွေးခဲ့တာကိုတွေ့ရပါတယ်။ American Oversight အဖွဲ့ရဲ့ညွှန်ကြားရေးမှူးAustin Evaska ဒီမှတ်တမ်းတွေဟာယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကိုသိက္ခာချပြီးတော့အလုပ်ပြုတ်သွားအောင်ဝန်ကြီးပွန်ပီယိုကနေတဆင့် impurity ရအောင်လုပ်ကင်ခဲ့တဲ့ Julian ရဲ့လိုရက်တွေကိုအထင်ရှားတွေ့ရတယ်လို့ပြောပါတယ်။သမ္မတ Trump ကိုအရေးယူနိုင်ရင်အောက်လွှတ်တော်ဂျာနာပွဲမှာပြီးခဲ့တဲ့တပတ်ကလာရောက်ထွက်ဆိုသွားတဲ့ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ဟောင်း Mary Yovanovitch က Mr. Julian ဟာအမတ်မဟုတ်တဲ့တဲ့တွင်နဲ့သူ့ကိုသိက္ခာချပြီးတော့ရထုကဖယ်ရှားခံရအောင်ဦးဆောင်လုပ်ကင်ခဲ့တယ်လို့ပြောဆိုခဲ့ပါတယ်။
အမေရိကန်ဒုသမ္မတမိုက်ပန့်အီရန်နိုင်ငံကိုချီကျူးတင်ချင်ညာခြင်းမရှိဘဲနဲ့ဒီကနေ့မှရောက်ရှိသွားပါတယ်။ဆီးရီးယားနိုင်ငံကိုဆေးလွတ်ထားတဲ့အမေရိကန်တပ်ဖွဲ့တွေကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြီးခဲ့တဲ့နှစ်လမှာပြန်လည်ခေါ်ယူလိုက်ပြီးတဲ့နောက်ပိုင်းဒုသမ္မတပန့်ဆာအီရန်ကိုရောက်ရှိလာတဲ့အမေရိကန်အစ်မင်းဆုံးတာဝန်ရှိသူဦးလည်းဖြစ်ပါတယ်။ဒုသမ္မတပန့်ဆာကတ်လူမျိုးအီရန်သမ္မတဖြစ်တဲ့နက်ချာဗန်ဘဇာနီနဲ့လည်းဒီကနေ့တွေ့ဆုံခဲ့ပါတယ်။ IS Islamic အစွန်းရောက်သမားတွေကိုတိုက်ခိုက်တဲ့နေရာမှာအမေရိကန်ကလည်းမဟာမိတ်အဖြစ်ဆက်ပြီးရှိနေပါတယ်ဆိုတာကိုပြသတဲ့အနေနဲ့ခုလိုတွေ့ဆုံတာဖြစ်ပါတယ်။ Syria မြောက်ပိုင်းကနေ American တပ်တွေပြန်ရုတ်ခဲ့တဲ့အတွက်မဟာမိတ်ကတ်စ်တပ်ဖွဲ့တွေအပေါ်တူရကီကအပြင်းထန်ထိုးစစ်ဆင်တိုက်ခိုက်ခဲ့တာပါ။ဒုသမ္မတပန့်ဆာ American တပ်ဖွဲ့တွေခြေစိုက်ထားတဲ့ Al-Assad Airbase လေတပ်ခြေစိုက်စခန်းကိုလည်းတွားရောက်ခဲ့ပါတယ်။ဒီလေတပ်ခြေစိုက်စခန်းကနေပဲ Syria နိုင်ငံတွေကကျန်းဖတ်သမားတွေကိုထိုးစစ်ဆင်ခဲ့တဲ့အတွက်ပြီးခဲ့တဲ့လမှာIS ခေါင်းဆောင်အဘူဘကာအယ်ဘဂဒါဒီတည်ဆုံးခဲ့တာဖြစ်ပါတယ်။ဒုသမ္မတပန့်ဆာဇနီးတို့ဟာကျေးဇူးတော်နဲ့မတိုင်ခင်မှာပဲအမေရိကန်တပ်ဖွဲ့ဝင်တွေကိုတွစ်ဆုံနှုတ်ဆက်ခဲ့ကြပါတယ်
။ဟောင်ကောင်ဒီမိုကရေစီရဲ့ဆန့်ကျင်ဆန္ဒပြနေသူတွေကိုထောက်ခံတဲ့အမေရိကန်လွှတ်တော်ကအတည်ပြုလိုက်တဲ့ဥပဒေမူကြမ်းတရက်ကိုအမေရိကန်သမ္မတ Trump လက်မှတ်ထိုးမယ်မထိုးဘူးဆိုတာအတိအကျမပြောသေးပါဘူး။ဒီကိစ္စနဲ့ပတ်သက်လို့ Fox and Friends သတင်းဌာနနဲ့သမ္မတ Trump မနေ့တောက်ကြနေမှာတယ်လီဖုန်းဆက်ပြောဆိုခဲ့တာပါ။အမေရိကန်တရုတ်ကုန်သွယ်ရေးကိစ္စဆွေးနွေးနေတဲ့အတွက်ကုန်သွယ်ရေးသဘောတူညီမှုရဖို့အရေးလူခွင့်ရေးလှုပ်ရှားမှုကိုထောက်ခံရေးဒီလိုကိစ္စနဲ့ကြာဝေခွဲရခက်တဲ့အနေထားရောက်နေတာကိုသမ္မတ Trump ရဲ့ပြောဆိုချက်တွေမှာတွေ့ရပါတယ်။သူ့အနေနဲ့ဟောင်ကောင်ကျွန်းရဲ့လူခွင့်ရေးအတွက်ရည်ရည်မှဖြစ်တယ်လို့ပဲသမ္မတရှီကျင်းပင်ကလည်းသူ့ရဲ့မိတ်ဆွေဖြစ်တဲ့အတွက်သူ့ဖက်ကလည်းရည်ရည်လိုက်မယ်လို့သမ္မတ Trump ကပြောဆိုခဲ့တာပါ။ကမ္ဘာစီးပွားရေးအားကြီးတဲ့နိုင်ငံဖြစ်တဲ့တရုတ်နဲ့အမေရိကန်ကြားကုန်သွယ်ရေးဆွေးနွေးမှုတွေကျင်းပနေတဲ့အတွက်သဘောတူညီမှုရရခဲ့မယ်ဆိုရင်တော့တမိုင်းမှာအကြီးဆုံးကုန်သွယ်မှုကြီးဖြစ်လာလိမ့်မယ်လို့လည်းသမ္မတ Trump ကပြောဆိုခဲ့တာပါ။ အမေရိကန်လွှတ်တော်ကအခုပြတန်းလိုက်တဲ့ဥပဒေမူချက်မှာတော့အမေရိကန်ကပေးထားတဲ့ကုန်သွယ်ရေးဆိုင်ရာအထူးအခွင့်အရေးတွေဆက်ပြီးရနိုင်ဖို့အတွက်ဟောင်ကောင်အနေနဲ့လုံလောက်တဲ့ကိုယ်ပိုင်အုပ်ချုပ်ခွင့်ရှိဖို့လိုပါတယ်။ဒါအပြင်လူအခွင့်အရေးချိုးဖောက်မှုတွေကျူးလွန်ခဲ့တဲ့တရုတ်နဲ့ဟောင်ကောင်တာဝန်ရှိသူတွေအပေါ်အမေရိကန်တန်ခါအရေးယူမှုတွေချမှတ်ဖို့လည်းအခွင့်အာဏာပေးထားတာပါ။ဒီဥပဒေမူချက်ကြောင့်အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးဆိုင်ရာသဘောတူညီချက်ချင်းတခုရဖို့အတားအဆီးဖြစ်လာနိုင်ခြေရှိတယ်လို့ကြွမ်းကျင်သူတွေကသုံးသပ်ကြပါတယ်။
ဤရန်နိုင်ငံမှာအစိုးရကအင်တာနက်လိုင်းအထောက်အများကိုတပတ်ကြာဖြတ်တောက်ခဲ့ပြီးတဲ့နောက်အင်တာနက်လိုင်းတွေကိုပြန်ဖွင့်ပေးနေဖြစ်တယ်လို့လန်ဒန်အခြေစိုက် NetBlocks Internet ဆောင်ကြီးအဖွဲ့ကပြောပါရယ်ဒီနေ့စနေနေ့နေ့လယ်မှာဤရန်နိုင်ငံကအင်တာနက်လိုင်း60ရာခိုင်နှုန်းလောက်ပြန်ပွင့်နေဖြစ်တယ်လို့ NetBlocks ကဒီနေ့ပြောပါရယ်ဤရန်နိုင်ငံတဝန်းဆန္ဒပြတာတွေဖြစ်နေတဲ့ကြားမှာပဲအင်တာနက်တွေကိုတပတ်ကြာဖြတ်ခဲ့ပြီးတဲ့နောက်အခုခါမှာပြန်ဖွင့်ပေးနေပြီဆိုပြီးတော့ Twitter ကနေပြောထားတာဖြစ်ပါရယ်နိုင်ငံတော်ကတခြားနေရာတွေမှာအင်တာနက်လိုင်းတွေပြန်ရနိုင်ဖြစ်ပေမဲ့လည်းမြို့တော်တီရန်မှာတော့အင်တာနက်လိုင်းတွေကကောင်းတစ်ချက်မကောင်းတစ်ချက်ဖြစ်နေတုံးပဲဆိုပြီးတော့လည်းသတင်းတွေထွက်ပေါ်နေပါတယ်။ယူရန်နိုင်ငံမှာနိုမာ15ရက်နေ့ကဓာတ်ဆီဈေးတွေတက်ရကနေနိုင်ငံတော်မှာအကြမ်းဖက်တဲ့အထိဆန္ဒပြတာတွေဖြစ်ခဲ့တာကြောင့်အင်တာနက်တွေကိုတပတ်ကြာဖြတ်ခဲ့ပြီးတဲ့နောက်မှာအခုလိုပြန်ဖွင့်ပေးခဲ့တာပါ။ယူရန်နိုင်ငံတော်ဆန္ဒပြမှုတွေအတွင်းအစိုးရဘက်ကဆန္ဒပြတဲ့သူတွေကိုနှိမ်နှင်းခဲ့တာကြောင့်လူပေါင်း106ယောက်လောက်တမန်နဲ့တည်ဆုံးခဲ့တယ်လို့မှတ်ယူကြောင်း AI နိုင်ငံတကာလူ့ခွင့်အဖွဲ့ကလည်းပြောပါရယ်။ယူရန်နိုင်ငံဘက်ကတော့ဒီအချက်ကိုလက်မခံဘဲညှင်းဆို့ထားပါရယ်။ဒါပေမဲ့လည်းဘလောက်ထိထိခိုက်တည်ဆုံးမှုရှိတယ်ဆိုတာကိုတော့ထုတ်ပြန်ကြေညာခြင်းမရှိပါဘူး။ကုလသမဂ္ဂတာဝန်ရှိသူတူကတော့ယူရန်နိုင်ငံကဆန္ဒပြပွဲတွေအတွင်းလူတော်များများထိခိုက်တည်ဆုံးမှုရှိနိုင်တယ်လို့ဆိုရင်ကြောင်းအစောပိုင်းမှာပြောထားပါရယ်ခင်ဗျာ။
ကန်တန်ညဘက်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ19 kHz 15653ညလိုင်းဒိုမီတာ25 kHz 11803ညလိုင်းဒိုမီတာ32 kHz 9335နဲ့ပထမနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းရဲ့စနေနေ့ညဖက်ထိတ်တဲ့ရသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်မြန်မာနိုင်ငံအပေါ်အပြစ်ပြဆိုင်ရာတရားရုံး ICJ မှာတရားစွဲထားတဲ့အမှုကိုတုံ့ပြန်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့အစိုးရနဲ့စစ်တပ်ထိပ်တန်းခေါင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေဒီကနေ့ရှင်းလင်းခဲ့ပါတယ်။ ICJ မှာအမှုရင်ဆိုင်မဲ့အဖွဲ့ကိုဦးဆောင်ပြီးတော့ကိုရင်းသွားရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်သမရဦးမြင့်တမရကကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လိုင်းအပါအဝင်ထိပ်တန်းခေါင်းဆောင်တွေတက်ရောက်တဲ့နေပြည်တော်ကသမရအိမ်တော်ကတွေ့ဆုံမှုမှာရှင်းပြခဲ့တာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့တာပါ။နိုင်ငံတကာဥပဒေပညာရှင်တွေပါဝင်မဲ့အဖွဲ့ကိုနိုင်ငံခြားရေးဝန်ကြီးလည်းဖြစ်တဲ့ဒေါအောင်ဆန်းစုကြည်ဦးဆောင်ပြီးတော့ ICJ တရားရုံးမှာအမှုရင်ဆိုင်မဲ့အကြောင်းပုတ်ထူးနေကကြေညာခဲ့ပြီးတဲ့နောက်မှာပဲအခုလိုထိတန်းတာဝန်ရှိသူတွေတွေ့ဆုံခဲ့ကြတာလည်းဖြစ်ပါတယ်။ရခိုင်ပြည်နယ်မှာကြီးလေးတဲ့လူခွင့်ရချိုးဖောက်မှုတွေကျူးလွန်ခဲ့ကြောင်းဆွဆွဲချက်တွေနဲ့အတူ ICJ အပြင်အပြည်ပြည်ဆိုင်ရာပြည်မှုဆိုင်ရာတရားရုံး ICC နဲ့အာဂျင်တီးနားနိုင်ငံကတရားရုံးတွေမှာတရားစွဲဆိုအရေးယူဖို့ကြိုးပမ်းမှုတွေလိုမကြသေးခင်ကဆလုပ်ဖိအားတွေတိုးမြင့်လာနေတာတွေကိုလည်းနေပြည်တော်မှာထိတ်တန့်ကောင်းဆောင်တွေရှင်းပြခဲ့တာပါ။တစ်ချိန်တည်းမှာပဲရခိုင်ပြည်နယ်ကပြဿနာတွေကိုဖြေရှင်းဖို့ကြိုးပမ်းနေတာတွေမြန်မာအစိုးရနဲ့စစ်တပ်ကလူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေနဲ့ပတ်သက်လို့စုံစမ်းနေတာတွေစုံစမ်းဆဲကိစ္စတွေကိုလည်းပြောဆိုခဲ့ကြောင်းထုတ်ပြန်ချက်မှဖော်ပြထားပါတယ်။ကုလသမဂ္ဂအနေနဲ့ပြဿနာကိုဖြေရှင်းဖို့တဲ့တာဝန်ခံမှုကိစ္စတွေအပေါ်ငွေကုန်ကြေကြာခံတုံ့ဆွဲနေတယ်လို့လည်းပြစ်တင်ပြောဆိုထားပြီးပြဿနာကိုဖြေရှင်းရမှာလက်တွေ့ကြပြီးမျှတတဲ့ချင်းကပ်မှုတွေနဲ့ကူညီမှုတွေကိုလက်ခံမှာဖြစ်ကြောင်းလည်းပြောဆိုခဲ့တာပါ။ဒါပေမဲ့လည်းနယ်သာလန်နိုင်ငံတဲ့ဟိတ်မျိုးက ICJ တရားရုံးမှာရှေ့လာဆန်းအမှုရင်ဆိုင်တဲ့အခါဒီကနေ့ရှင်းလင်းတင်ပြခဲ့တဲ့အချက်တွေကိုအခြေခံပြီးတော့ခုခံခြေပါမလားဆိုတာကတော့ရှင်းရှင်းလင်းလင်းမရှိပါဘူး။
ဂျပန်နဲ့တောင်ကိုရီးယားနိုင်ငံကြားရှေ့လာမှာတွေ့ဆုံဆွေးနွေးဖို့သဘောတူလိုက်ကြပြီဖြစ်ပါတယ်။ဒီလို့ရဟာအတိတ်ကစစ်ပွဲတွေကြောင့်ရောမကြာခင်ကဖြစ်ပွားခဲ့တဲ့ကုန်သွယ်ရေးအငင်းပွားမှုကြောင့်နိုင်ငံကြားဆက်ဆံရေးတင်းမာနေတာတွေဖြစ်ရောရေးရှေ့ခြေလှမ်းတရလည်းဖြစ်ပါတယ်။ဂျပန်နိုင်ငံနဲ့ထောက်လှမ်းဆိုင်ရာသတင်းချက်လက်တွေကိုဂျပန်နိုင်ငံနဲ့အပြန်အလှန်ဖလှယ်မဲ့သဘောတူညီချက်ကိုဆက်ပြီးလိုက်နာမယ်လို့တောင်ကိုရီးယားကမနေ့တောက်ကြာနေ့မှနောက်ဆုံးဆုံးဖြတ်ချက်ချလိုက်ပြီးနောက်တရဖြစ်တဲ့ဒီဆက်မှုထိပ်သီးနိုင်ငံ20ညီလာခံမှာပဲဆွေးနွေးပွဲသကပိုင်းပြန်ဆဖို့ကူလို့ကြေညာခဲ့တာပါ။လာရီနဲ့ချီနနိုင်ငံကြားဆက်ဆံရေးတွေယိုယွင်းလာနေတဲ့အချိန်မှာပြန်ပြီးတွေ့ဆုံဆွေးနွေးမယ့်ကိစ္စကဒီအခက်အခဲကြီးကိုထိုးဖောက်ကျော်လွှားနိုင်မယ့်ကိစ္စဖြစ်တယ်လို့တောင်ကိုရီးယားဘက်ကပြောပါရယ်။ဒုတိယကမ္ဘာစစ်ကာလအတွင်းမြန်မာနိုင်ငံအတွက်အတင်းကျပ်အလုပ်ခိုင်းစေခဲ့ခြင်းခံရတဲ့တောင်ကိုရီးယားနိုင်ငံသားတွေအတွက်ရော်ကြေးပေးဖို့ကိစ္စမှာနိုင်ငံကြားသဘောတူညီမှုမရနိုင်ကြဘဲစေစုနှစ်တွေနဲ့ချီပြီးတော့ငြင်းပွားနေကြတာဖြစ်ပါရယ်။ တောင်ကိုရီးယားစီးပွားရေးအတွက်ရေးပါလာတဲ့တပိုင်းလျက်ကူးပစ္စည်းတင်သွင်းမှုကိုဂျပန်နိုင်ငံကကန့်သတ်လိုက်တဲ့အတွက်နိုင်ငံဆက်ဆံရေးတွေဒီနှစ်တွေမှာပုံပြီးတော့ဆိုးလာခဲ့တာဖြစ်ပါတယ်ခင်ဗျာ
။ကင်ညာနိုင်ငံမြို့တော်အနောက်မြောက်ဖက်မိုင်နီယာကျောက်အကွာလောက်မှာရှိတဲ့ West Pokot ကောင်းဒီမှာအဆက်မပြတ်မိုးကြီးခဲ့ပြီးတဲ့နောက်အကြီးအကျယ်မြေပြိုခဲ့တဲ့အတွက်လူ24ဦးထပ်မံပါသွားပါတယ်။ကလင်းငယ်တွေအပါအဝင်လူသေအလောင်း17လောင်းကိုတော့ပြန်ပြီးတော့ရှာဖွေဆယ်ယူနိုင်ခဲ့တယ်လို့ကောင်းဒီကော်မရှင်နာမင်းကြီးအပိုလိုအိုကီလိုကကင်ညာနိုင်ငံသတင်းစာကိုပြောပါတယ်။အသက်ရှင်လက်ပြန်ပြီးတော့ဆယ်ယူနိုင်ခဲ့တဲ့ကလင်းငယ်ရောက်ကိုတော့ဆေးရုံပို့ထားရတယ်လို့လည်းဆိုပါတယ်။မိုးကြီးပြီးရေရှမ်းနေတဲ့အတွက်လမ်းတွေရေကျော်နေတဲ့အပြင်တံတားတွေလည်းရေစီးနဲ့အတူပါသွားခဲ့တာကြောင့်ကုညီကယ်ဆယ်ရေးလုပ်ငန်းတွေနှောင့်နှေးနေရတယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။
ကက်သလစ်ခရစ်ယာန်သာသနာပိုင်ပုပ်ယဟန်မင်းကြီးဖရန်စစ်ဟာဂျပန်နိုင်ငံကိုဒီကနေ့မှရောက်ရှိသွားပြီဖြစ်ပါတယ်။ဒါဟာသူ့ရဲ့အရှခီးစဉ်တွင်ဒုတိယမြောက်သွားရောက်တဲ့နိုင်ငံဖြစ်ပြီးတော့တိုကျိုမြို့မှာလေးလေးမိုးတွေတဲနေတဲ့ကြားကပဲဂျပန်တာဝန်ရှိသူတွေနဲ့ကျောင်းသားကျောင်းသူတွေကပုပ်ယဟန်မင်းကြီးဖရန်စစ်ကိုတိုကျိုမြို့ကဟနေဒါလေးစိတ်မှာချူဆိုခဲ့ကြပါတယ်။ပုပ်ယဟန်မင်းကြီးဟာဂျပန်နိုင်ငံခီးစဉ်တွင်သမိုင်းဝင်မြို့တွေဖြစ်တဲ့နာဂါဆာကီနဲ့ဖူကူဟီရိုရှိမားမြို့တွေကိုလည်းသွားရောက်မှဖြစ်ပြီးတော့မနေ့ဖြန်တနင်္ဂနွေနေ့မှာတော့1945ခုနှစ်ကအမေရိကန်ကဂျပန်နိုင်ငံကိုအနုမြီပုံကျဲခဲ့တဲ့ဒီ Hybo Center ပန်းညံမှာနျူကလ িয়ার စန့်ကျင်ရေးမိန့်ခွန်းကိုပြောကြားသွားမယ်ဆိုပြီးတော့ခမန့်ရပါတယ်။အဲဒီနောက်တော့ပုံရဟမင်းကြီးဟာဂျပန်နိုင်ငံမှာပြီးခဲ့တဲ့2017ခုနှစ်ကဒီငရင်နဲ့ဆူနာမီရေလိုင်းဒဏ်ပြင်ဖူကူရှိမားနျူကလ িয়ার ဒါဟာဘေးဆိုင်ရုံကနျူကလ িয়ার ယိုစိမ့်မှုပြဿနာတွေအတွင်းမှာဒုက္ခရောက်ခဲ့ကြတဲ့ဂျပန်ပြည်သူတွေနဲ့တွေ့ဆုံသွားဖို့ရှိပါတယ်။ပုံရဟမင်းကြီးဟာဂျပန်နိုင်ငံကိုမသွားခင်ပြီးခဲ့တဲ့ရက်ပိုင်းတွေအတွင်းကတော့သူဟာထိုင်းနိုင်ငံကိုသွားရောက်ခဲ့တာပါ။ပုံဟမင်းကြီးဖရန်စစ်အတွက်တော့ဒီကြိမ်ဟာအရှဒီကြိမ်မတိုင်ခင်မှာလဲအရှခီးစဉ်ကိုနှစ်ကြိမ်သွားခဲ့ပြုတာကြောင့်ဒါဟာသူ့ရဲ့တတိယမြောက်အရှခီးစဉ်ဖြစ်ပါတယ်။သူဟာအရှကိုပထမကြိမ်ဖြစ်တဲ့2014ခုနှစ်ကဖိလစ်ပိုင်နဲ့ဒီရီလင်္ကာနိုင်ငံတွေကိုသွားရောက်ခဲ့ပြီးတော့2019မှာတော့မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကိုသွားရောက်ခဲ့တာဖြစ်ပါတယ်ခင်ဗျာ
။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကို Amazon ကုမ္ပဏီကတရားစွဲလိုက်ပါတယ်။ဒေါ်လာ30ဘီလီယံတန်ဖိုးရှိတဲ့ကွန်ပျူတာလုပ်ငန်းအတွက် Microsoft ကုမ္ပဏီကိုအလုပ်အပ်ခဲ့တဲ့အတွက်ကာကွယ်ရေးဝန်ကြီးဌာနရဲ့ဆုံးဖြတ်ချက်ကိုမကျေနပ်တဲ့အတွက်ဆိုပြီး Federal တရားရုံးတစ်ခုမှတောက်ချနေကတရားစွဲဆိုလိုက်တာပါ။ JEDI လို့ခေါ်တဲ့ပြည်ထောင်စုစစ်ဌာနချုပ်ရဲ့ကာကွယ်ရေးဆိုင်ရာ Digital လုပ်ငန်းရပ်တွေအစဉ်မြင့်နေဖို့အတွက်လုပ်ငန်းတွေကို Amazon ကုမ္ပဏီကရလိုက်မယ်လို့ကြေကြေပြန့်ပြန့်ခန့်မှန်းထားကြတာလည်းဖြစ်ပါတယ်။
စနေနေ့ညပဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားလောင်နဲ့ကိုရနိုင်တို့ပြောပြသွားတာပါရှင်။အခုဆက်ပြီးနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးပုံနှချင်းမြို့နယ်မှာညမထွက်ရအမိန်ထုတ်ထားတဲ့အချိန်အပြင်ထွက်ခဲ့တဲ့လူငယ်နှစ်ယောက်အပြစ်ခတ်ခံခဲ့ရတဲ့အကြောင်းပြောပြမှာပါ။ရခိုင်ပြည်နယ်အတွင်းညမထွက်ရအမိန်ထုတ်ထားတဲ့ပုံနှချုံမြို့နယ်ထဲမှာဒေသခံလူငယ်နှစ်ယောက်မနေ့ညပိုင်းကစစ်တပ်ရဲ့ပစ်ခတ်မှုကြောင့်ထိခိုက်ဒဏ်ရာရသွားတယ်လို့မိသားစုဝင်နေတဲ့ဒေသခံလွှတ်တော်ကိုယ်စားလှယ်တွေကပြောကြားပါတယ်။ပစ်ခတ်ခံရတဲ့အကြောင်းရင်းနဲ့ပတ်သက်လို့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။လက်နက်ကင်ပြိပခါတွေကြောင့်အရက်သားတွေမကြခဏထိခိုက်သေးသေးမှုတွေကြုံနေရတဲ့ရခိုင်ပြည်နယ်ထဲမှာအခုနောက်ဆုံးကြုံရတဲ့ပစ်ခတ်မှုနဲ့ပတ်သက်လို့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတောက်ကိုသက်နိုင်ကသတင်းပေးပို့ထားပါရရှင်။
ရခိုင်ပြည်နယ်ပုံနှချုံမြို့နယ်မှာလူငယ်နှစ်ဦးဖြစ်တဲ့မောင်ဆိုးမင်းထွန်းနဲ့ကိုဇော်ချေတို့ပြစ်ခတ်ခံခဲ့ရတာပါမိသားစုဝင်တယောက်ကတော့ညမထွက်ရမင်းဆက်တင်အသက်ဝင်မဲ့ည9နာရီရှင်လောက်မှာအင်္ဂါထွက်တော်ပြီးနောက်ပြစ်ခတ်ခံခဲ့ရတာလို့ပြောပါတယ်
ညနေဆိုင်မှာရင်းနှီးနေမှာပါအမျိုးရင်းကိုတွေ့တာပါကိုင်းကနေအမျိုးရင်းကိုတွေ့တာညအချိန်မှာငန်းကတည်းကဆက်ပြီးတော့ပိုက်တာပါမိမကလည်းခွေးဆုံးနေပါပြီ
ည7:55မိနစ်လောက်မှာအိမ်ကနေအမျိုးအိမ်ကိုသွားတာပါအဲ့ဒီအချိန်မှာ950တက်ကထွက်ပြီးတော့ပြစ်တာပါလူနာရှင်တွေကတော့အခုခွေးစိတ်နေပါတယ်လို့မောင်ဆိုးမင်းထွန်းရဲ့မိသားစုဝင်တူပြောပြသွားတာပါပြစ်ခတ်မှုကြောင့်ဒဏ်ရာရတော့တဲ့လူငယ်နှစ်ဦးကိုတော့ဆေးရုံမှာဆေးကုသပေးထားတယ်လို့လည်းပုံနှကြုံးမစ်စင်တာနဲ့အမျိုးသားလှတ်တော်အမဥခင်မောင်လာကပြောပါတယ်
တော်ရဲရှိတော့မှာပဲဟိုကတော့တော်ရဲတော့အယူကြီးနေနေတယ်ကပြောတယ်ရှိတော့ကတော့ခုနေရ
ပြစ်ခတ်ခံရတဲ့အကြောင်းရင်းနဲ့ပတ်သက်လို့တင်းနိုင်ဖို့ဒေသခံစစ်တပ်နဲ့အစိုးရတာဝန်ရှိသူတွေကိုဆက်တွေ့ခဲ့ပေမယ့်ပြန်လည်ဖြေကြတာမရရှိခဲ့ပါဘူးအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဖို့မုံကြီးဝင်းစောဦးကတော့ပြစ်ခတ်မှုနဲ့ပတ်သက်လို့မသိရှိကြောင်းဘူယော်ရေကိုပြောပါတယ်
ကျွန်တော်ကြားကုန်ကြအောင်အဲ့တည်းမေးကြည့်ရတယ်မဟုတ်ဘူးကျွန်တော်လည်းမကြားမိဘူးကျွန်တော်တို့လည်းတင်ပြထားတ
ာရခိုင်လက်နက်ကင်အေအေနဲ့တပ်မတော်တို့ကြား2018ခုနှစ်ဒီဇင်ဘာလ3ရက်စလို့လက်နက်ကင်ပဏိပခတ်တွေဖြစ်ပေါ်နေတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးနေပြာရတိတောင်ဘူးတီတောင်မောင်တော်နဲ့ပုံနှကြုံမျိုးနေတယ်မှာအပီလာကစပြီးပုံမှန်တစ်လေးလေးထုတ်ပြန်ထားပြီးည9နာရီကနေမနက်9နာရီတင်တော်လာမှုတွေမလုပ်ဖို့ကန့်တတ်ထားတာဖြစ်ပါတယ်ညမထွက်ရမင်းထုတ်ပြန်ထားတဲ့နေမြေတွေမှာမကြာခဏပြစ်ခတ်မှုတွေကြောင့်အရာသားထိခိုက်တိုက်ကျမှုတွေလည်းကြုံတွေ့နေရပါတယ်။ဒ Pigre Ogola de Yanigale, Punajo Mugani, Sidu Mugo, Yat Sitana Iloma, Loga Pianadu, Nu Sidu Muni, Minchang Dama, Pika Kayaraja, the Udison we now do Garo Tanya Yas Kevare, Auto Valent Nia Nimale, Manana Iloma, Apawa Chiagane, Chauto Mudo, Lodore de Dakan U, Sita Yepika Mungyang, Tison Keraba, Muda Ladoma Ukemo Lagaro, Tika Tisoneti de Dakan Yadadue, Songshu Mundugo, Kagui Bebo, Tasan Dure Anu, Wan Wan Chubanvo Lua John Tayton Kevare. ဒီတဲ့ရင်တပါထင်ပါပဲရခိုင်ပြည်နယ်ကိုရောက်ရှိလာတဲ့ကုလသမဂ္ဂအတွင်းရေးမှူးလျှောက်ရဲ့မြန်မာနိုင်ငံထုတ်ကိုယ်စားလှယ်ခရစ်စတန်ဘာဂနာကလည်းအေးအေးရခိုင်လက်နက်ကိုင်အဖွဲ့နဲ့တပ်မတော်တို့ကြားတိုက်ပွဲတွေကြောင့်ရတားတွေထိခိုက်သေဆုံးမှုတွေတိုးလာနေကြောင်းပြောဆိုခဲ့ပါတယ်ဒီအတွက်လည်းတပ်ဆိုင်သူတွေအားလုံးနဲ့ရတားတွေကိုကာကွယ်ပေးဖို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာ
ေးချင်ပါတယ်။အီရန်နိုင်ငံထဲမှာအင်တာနက်ဖြတ်တောက်ထားတာရက်အတော်ကြာနေပါပြီ။ဓာတ်ဆီဆေးမြင့်တက်လာတဲ့အပေါ်မှာအကြမ်းဖက်ပြီးဆန္ဒပြကြတဲ့သူတွေကိုနှိမ်နင်းတဲ့အနေနဲ့အစိုးရကအခုလိုအင်တာနက်ကိုဖြတ်တောက်ခဲ့တာဖြစ်ပါတယ်။အရင်ကလည်းနိုင်ငံတွေမှာအင်တာနက်ဖြတ်တာတွေလုပ်ခဲ့ပြီးပေမဲ့ဒီကြိမ်ကတော့နိုင်ငံအနှံ့အကျယ်ပြန့်စုံဖြစ်ပါတယ်။အီရန်အစိုးရကဘယ်ပုံစံနဲ့အင်တာနက်ဖြတ်တောက်တယ်ဆိုတာ VOA သတင်းတောက်မီရှာခွင်းရဲ့သတင်းလွှာကိုအခြေခံပြီးကိုဝင်းခတ်မောင်ကပြောပြပါမယ်ရှင
်။ပြီးခဲ့တဲ့စနေနေ့ကစလို့အီရန်နိုင်ငံထဲကပြည်သူတန်း80ဟာစိုးရရဲ့အင်တာနက်ဖြတ်တောက်တာကိုခံလိုက်ရပါပြီ။ဒါဟာဓာတ်ဆီဆေးတက်မှုအပေါ်ဆန္ဒပြလှုပ်ရှားမှုတွေအတွက်စိုးရဘက်ကတုံ့ပြန်တာဖြစ်ပါတယ်။အခုချိန်ထိလည်းဆက်လက်ပိတ်ဆို့ခံထားရဆဲပါ။နိုင်ငံရေးလှိလာသူတွေကတော့ဒါဟာနိုင်ငံနဲ့အဝန်အခြေပြန်ဆုံးအင်တာနက်ဖြတ်တောက်မှုလို့ဆိုပါတယ်။အီရန်လူထုရဲ့10ရာခိုင်နှုန်းကပဲအင်တာနက်ကိုအသုံးပြုခွင့်ရှိနေပါတယ်။အရင်တော့ကတော့အခုလိုပိတ်ဆို့တဲ့အခါတခြားနည်းလမ်းတွေရှိပေမဲ့အခုခါကတော့အဲ့လိုလုပ်လို့မရတော့ပါဘူး SS Now အဖွဲ့ကမူဝါဒရေးရာကျွမ်းကျင်သူဘာဟမ်တေးကအခုလိုပြောပါတယ
် The way that it's that they've shut down the internet
ဒီခါသူတို့ပိတ်လိုက်ပုံကနည်းနည်းရှုပ်ထွေးပါတယ်ခါတိုင်းလိုကိုယ့်ပတ်သွားလို့ရမယ့်လမ်းကြောင်းတွေရှိပေမလို့ဒီတစ်ခါလှုပ်ထားပုံကကျမတို့အရင်ကမမြင်ဖူးခဲ့တဲ့ပုံစံမှာတနိုင်ငံလုံးလဲစုဘူးလှုပ်ရှားမှုတွေရှိနေတာကြောင့်အခုအချိန်တွေဟာအတော်စိုးရင်ရပါတယ်
အင်တာနက်လမ်းကြောင်းနဲ့ပတ်သက်လာတဲ့အီရန်ဆိုးရဟာတူးတဲချုပ်ကင်ဖို့အတွင်းစီမံကိန်းတစ်ခုကိုစတင်ခဲ့တာကြာပါပြီ။ဒါကြောင့်အခုလိုအခြေအနေတွေနဲ့ကြုံရတဲ့အခါပြည်သူကိုအင်တာနက်ဖြတ်တောက်ထားပေမဲ့လည်းနိုင်ငံရဲ့တခြားအခြေခံစောင့်ဝင်တွေဖြစ်တဲ့ဗန်နာယီစေယုံစည်းကမ်းနဲ့ institution တွေကိုဆက်လက်လုပ်ကိုင်နိုင်နေဆဲဖြစ်ပါတယ်။အီရန်နိုင်ငံဆိုင်ရာ American Two ကိုယ်စားလှယ် Brian Hood ကတော့အီရန်ပြည်သူတွေကိုကူညီဖို့ American ပြည်ထောင်စုဟာစူးစမ်းနေပါတယ်လို့ဆိုပါတယ
်။ Also trying to put in place workarounds
Iran ဆူဘက်က internet ဆက်သွယ်ဖြတ်တောက်ထားပြီးမဲ့ဒါကိုကြော်ဖြတ်ပြီးတော့လူတွေကိုတခြားနည်းလမ်းတွေရှာကြံပေးဖို့ကျွန်တော်တို့ကြိုးစားနေပါတယ်။ရိုက်ကူးထားတဲ့ဗီဒီယိုမှတ်တမ်းတွေအပြင်ကိုဖြတ်နိုင်ဖို့အတွက်တချို့လူတွေကိုကူညီပေးနိုင်မယ်လို့ထင်ပါတယ်
။အခုလို Iran ရဲ့လှုပ်ရွကြောင်းတခြားနိုင်ငံတွေကလည်းပြည်သူနဲ့ပြည်ပကဘာကိုဆက်ဖြတ်ခြင်းနဲ့အခါအလားတူနည်းလမ်းကိုအသုံးပြုလာမှနိုင်ငံရေးလေလာသူတွေကစိုးရင်ဝေဖန်နေကြပါတယ်ခင်ဗျာ။
ကိုဝင်းခတ်မောင်ပြောပြသွားတာပါရှင်အခုတော့စနေနေ့ညတိုင်းထုတ်လွှင့်ပေးနေတဲ့ဒုအသံအစီအစဉ်ကိုနားဆင်ခြင်းရောက်လာပါပြီဒီကဏ္ဍကတော့မြန်မာနိုင်ငံတိုင်းရင်းသားဒေသတွေကစိတ်ဝင်စားစရာဖြစ်ပျက်တွေကို Frontier မြန်မာသတင်းမီဒီယာကနေပြီးတော့တင်ဆက်ပေးနေတာဖြစ်ပါတယ်ရှင
်မင်္ဂလာပါရှင်ဒုအသံဘတ်စင် podcast အစီအစဉ်ကနေကြိုဆိုလိုက်ပါတယ်ကျမကတော့စာနေပါမြန်မာနိုင်ငံတောင်ဘက်ပင်လယ်ပြင်မှာရှိတဲ့ပလဲမွေးမြူရေးလုပ်ငန်းတွေဟာစလုံလူမျိုးတွေရဲ့ရေစကြက်နဲ့ရိုးရအံမွေးဝမ်းကြောင်းလုပ်ငန်းတွေကိုချိန်ချောက်နေပါတယ်ဒီတစ်ပတ်မှာတော့မိတ်ဖက်မီဒီယာဖြစ်တဲ့ The Wellness နဲ့ဒုအသံတို့ဟာကြီးမားတဲ့စီးပွားရေးလုပ်ငန်းတွေကြောင့်အံမွေးဝမ်းကြောင်းလုပ်ငန်းတွေထိခိုက်ပြီးပျောက်ကွယ်လို့နေပါဖြစ်နေတဲ့လူနည်းစုတိုင်းရင်းသားတွေရှိတဲ့ဗိတ်ကျွန်းစုတွေစီကိုခရီးထွက်ခဲ့ပါတယ်။ဒီဆောင်မပြေစုံကိုဒဝဲဝက်မီဒီယာကသတင်းတော့မင်းခန်းကရေးသားထားပြီးဖိုးစော်ဒဝဲကဆက်လက်တင်ဆက်ပေးမှာဖြစ်ပါတယ
်။ မာနိုင်ငံတောင်ပိုင်းကမ်းရိုးတန်းဒေသလို့ပြောလိုက်တာနဲ့ရေထဲမှာကြီးပြင်းတဲ့ပင်လယ်ပြင်စလုံးလူမျိုးတွေနဲ့မြေကျွန်းစုကထုတ်လုပ်တဲ့ပလဲတွေကနောက်မဲကျော်လာပါလေ။ဒါပေမဲ့အဲ့ဒီတန်ဖိုးကြီးတဲ့နှစ်ခုထဲကတစ်ခုကတော့အခြားတစ်ခုကြောင့်ချင်းချောက်မှုအန္တရာယ်နဲ့ကြုံတွေ့နေရပါတယ်။ပလဲထုတ်လုပ်ရေးလုပ်ငန်းကစလုံးလူမျိုးတွေရဲ့စားဝတ်နေရေးဖြစ်တဲ့ရိုးရာငါးဖမ်းလုပ်ငန်းတွေကိုကျူးကျော်ဝင်ရောက်လာပါတယ်။အရေးသွေးကောင်းတဲ့ပလဲတွေထုတ်လုပ်တိုင်းစလုံးလူမျိုးတွေကနေထိုင်ရာနေရာဒေသတွေပျောက်ွယ်ရသလိုဖြစ်နေပါတယ်။
လက်ရှိကြုံနေရတာကကုနကစကြဲကိစ္စပေါ့ဟောသူတို့စကြဲနေနေဒီမှာပလဲရနေတော့အတင်းနေရဝင်ယူရကိစ္စတွေသူအတင်းဝင်ယူလိုက်တော့သူတို့ရဲ့ဒီအတံဝဲအောင်ကြောင်းမှုပုံစံအားလည်းဒီကျွန်းတစက်မိတ်လေးတွေကိုပဲမိပို့ပြီးတော့လုပ်နေရတဲ့အချိန်မှာအဲ့လိုကျွန်းတစက်မိတ်တွေကိုပလဲရနေတော့ဟိုခြံခတ်အပိုင်တင်းတဲ့အခါကျတော့သူတို့ရဲ့ဟိုစာဝတ်နေရေးတွေအသက်ရှင်ရပ်တည်ပြည့်နေတဲ့ရမ်းခက်ခဲပြတ်သွားတာပေါ့နော်
ဒါကတော့စလုံးလူမျိုးအရေးတောက်လျှောက်ကူညီဆောင်ရွက်ပေးနေတဲ့ကော့တောင်းမြို့နယ်မကြုံကလေးစလုံးရွာနေဥခင်မောင်ထွေးကပြောပြခဲ့တာပါအစိုးရကခွင့်ပြုပေးနေတဲ့အင်အားကြီးပလဲမွေးမြူရေးလုပ်ငန်းတွေကစလုံးလူမျိုးတွေရဲ့ရည်စချက်ကိုတိုးချဲ့လာတိုင်းလူနည်းစုဖြစ်တဲ့စလုံးလူမျိုးတွေကပဲနေထိုင်ရာနေရာဒေသကနေဖယ်ရှားပေးခဲ့ကြရတယ်လို့သူကဆိုပါတယ်တနင်္သာရီတိုင်းမြေခရိုင်နဲ့ကော့တောင်းခရိုင်ကပင်လယ်ကျွန်းဆယ်နေရာမှာပြတ်ကျဲနေထိုင်ကြတဲ့စလုံးလူမျိုး1900ခန့်တည်းကပလဲလုပ်ငန်းကြောင့်နေရပ်ပြောင်းရွှေ့ခဲ့ရတဲ့စလုံးထက်ဝက်ကျော်ရှိပြီးအချို့ကထိုင်းနိုင်ငံကိုထွက်ခွာသွားကြတယ်လို့စလုံးအရေးလေးလာကူညီနေသူတွေကပြောကြပါတယ်
။နေရတော့ကြာလာပြီဆိုတော့လုပ်ပန်းလည်းခဲလာပြီလေ
။အလောက်ကခက်လာတဲ့တိတ်အဆင်မပြေတော့ဘူး။အလောက်ကန်ဆင်မပြေတော့မိသားစုတွေကဘယ်လိုနေရမှန်းမသိတော့ဘူး။ထွက်ပြေးတော့မယ်နေရရွှေ့တော့မယ်ဆိုရင်သာသမီတွေပဲစမတက်ဖြစ်မယ်။ကြောင်းလင်းတရားတော့မဟုတ်ဘူး။
ဒါကဗိုလ်ပြင်းမြို့နယ်လက်ငန်းကျွန်းမှာနေထိုင်တဲ့စလုံးတိုင်းရင်းသားတယောက်ဖြစ်တဲ့ကိုဘာဘူးကပြောတာဖြစ်ပါလေ။ပလဲမွေးလုပ်ငန်းနဲ့စလုံးလူကြားရေစကြက်ပြဿနာပေါ်ပေါက်ခဲ့တာဟာလွန်ခဲ့တဲ့နှစ်ပေါင်း30လောက်ကတည်းကနေခုချိန်ထိပါပဲ။ဗိုလ်ပြင်းမြို့နယ်လက်ငန်းကျွန်းမှာနေထိုင်ကြတဲ့ဂျာဤဘာသာစကားပြောစလုံးလူမျိုးတွေကတော့ပလဲမွေးမြူရေးကြောင့်နေရက်စွတ်ခွာပေးခဲ့ရတာနှစ်ကြိမ်တန်တန်ရှိခဲ့ပါပြီ။လွန်ခဲ့တဲ့နှစ်30ခန့်ကအခုပလဲကျုံးလို့ခေါ်ကြတဲ့အိုဝင်ကျုံးမှာသူတို့နေခဲ့ကြတာပါအဲ့ဒီပလဲကျုံးကိုအစိုးရပလဲမွေးစီမံကိန်းတွေရောက်လာတော့စလုံးလူမျိုးတို့နေရာရွှေ့ပေးခဲ့ကြရပါတယ်အိုဝင်ကျုံးစလုံးတွေထဲကအချို့ဟာတောင်ပိုင်းကိုစုံစင်းသွားခဲ့ကြပါတယ်အချို့ကကမ်းနဲ့ပူဝေးတဲ့အနောက်ဘက်ကဒူမဲကျုံးအုပ်စုစီပြောင်းလာခဲ့ကြပါတယ်2000တခုနှစ်မှာစပြီးကျွန်းစုမြို့နယ်ဒိုမဲကျွန်းအုပ်စုကိုဂျပန်ရင်းနှီးမြှုပ်နှံမှုပါဝင်တဲ့မြန်မာတာဆာကီကုမ္ပဏီကပလဲမွေးဖို့ထပ်ရောက်လာပြန်ပါတယ်။တာဆာကီကုမ္ပဏီကဒိုမဲကျွန်းသားကိုရောက်ရှိလာတဲ့အတွက်လက်ငန်းကျွန်းရှိရာစစ်စတာကျွန်းအုပ်စုကိုပြောင်းရွှေ့လာရပါတယ်။2018ခုနှစ်မှာတာဆာကီကုမ္ပဏီကအဲ့ဒီကျွန်းသားကိုထပ်မံရောက်ရှိလာကြပြန်ပါတယ်။တာဆာကီရောက်ရှိနေခဲ့တဲ့စစ်စတာကျွန်းကတော့နောက်ဆုံးတီးခံပြီးတော့နေခဲ့တဲ့ကျွန်းဖြစ်တယ်လို့ဥပါဘူးကဆိုပါတယ်။တနေ့လုံးတနေ့စားလောဘနဲ့စွာနဲ့လူစိမ့်တွေနဲ့စကားပြောရမာကိုတောင်မလိုလားပဲရိုးရှင်းစွာနေထိုင်လာကြတဲ့စလုံးတို့ကသူတို့ရဲ့ရည်စကြက်အတွေ့ပြန်လည်ခုခံတုတ်ပြန်လာကြပါတယ
်။အတော်တမီပညာရေးမတန်။ပညာရေးတအောင်နေတော့ရောစားပြရရောတယ်မှာ
။သောသမီးတွေပညာတက်အောင်ရွာတည်ပြီးလာနေတာ။သောသမီးပညာတက်ဖြစ်အောင်စလုံးတွေကပြောနေကြတာ။ဒီပလဲမွေးတဲ့လုပ်ငန်းကကိုနဲ့အဆင်မပြေဘူး။ဒီလုပ်ငန်းကြီးကြောင့်ကိုထွက်ပြေးရင်သားသမီးတွေပညာမတတ်ပဲဖြစ်တော့မယ်။စလုံးတွေတော်တော်စိတ်ပူနေရတယ်။ဒါကြောင့်ပလဲမွေးမှာကိုလက်မခံတာပါ
။စစ်စတာကျုံးနဲ့အခြားကျုံးစုတွေမှာနေထိုင်ကြတဲ့စလုံးလူမျိုးတွေဟာကက်ွက်တာတွေနဲ့အစိုးရနဲ့မီဒီယာတွေကိုထုတ်ဖော်ပြောဆိုလာတာတွေလှုံ့ဆော်လာကြပါတယ်။စလုံးလူမျိုးတို့ကသူတို့ကိုအကူအညီပေးနေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေနဲ့တိုင်းပင်အကြံဉာဏ်ရယူပြီးစလုံးအဖွဲ့အစည်းတွေဟာ2018ခုနှစ်မှာပဲစုပေါင်းလက်မှတ်ရေးထိုးပြီးတနင်္သာရီတိုင်းဒေသကြီးလွှတ်တော်ကိုစာပို့တိုင်ကြားကြခြင်းနဲ့ကက်ွက်ခုခံမှုတွေပြုလုပ်ခဲ့ကြပါတယ်။မလဲလုပ်ငန်းမရပ်တက်ဘူးဆိုရင်သူတို့ရဲ့ယဉ်ကျေးမှုတွေအတမေးဝမ်းကြောင်းလုပ်ငန်းတွေပျက်စီးလိမ့်မယ်လို့ပြောဆိုကြပါတယ်။ပလဲမွေးမြူရေးလုပ်ငန်းကိုဆက်လက်ခွင့်ပြုထားမယ်ဆိုရင်စလုံးတွေစားဝတ်နေရေးခက်ခဲလာပြီးတဖြည်းဖြည်းမျိုးတုံးလာလိမ့်မယ်လို့လက်ငန်းကြီးရွာတာဝန်ခံဦးသိန်းစံကပြောပါတယ်။
ဒီလိုတော့တက်တယ်ဆိုတာလို့တနတ်တင်တဲ့ပြည်ဓာတ်နဲ့ခုံမမဟုတ်ဘူးလို့သူတို့ရဲ့လှုပ်ရှားွက်လေးတွေကိုပိတ်လိုက်လို့ဆိုရင်လေအလူလုံးတက်တာနဲ့အတူတူပဲလို့
ကုမ္ပဏီဘက်ကလုပ်ငန်းတိုးချဲ့မှုကိုမရတတ်လို့2019ခုနှစ်လုပ်ငန်းကျုံးကစလုံတိုင်းရင်းသား4ယောက်ဟာစက်တင်ဘာလမှာနေပြည်တော်ကိုတွားရောက်အရေးဆိုခဲ့ကြပြန်ပါတယ်။သူတို့ကိုစလုံအရေးကူညီလှုပ်ရှားသူကော့တောင်းမြို့နယ်မကြုံကလေးရွာကဥခင်မောင်ထွေးနဲ့မြန်မာနိုင်ငံပွင့်လင်းမြင်သာမှုနဲ့တာဝန်ယူမှုတာဝန်ခံမှုဆိုင်ရာအရက်ဖက်မဟာမိတ်အဖွဲ့မာတာအဖွဲ့ရဲ့တနင်္သာရီတိုင်းဒေသကြီးတာဝန်ခံတို့လိုက်ပါကူညီပေးခဲ့ကြပါတယ်။ဒါပေမဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေအနေနဲ့ကတော့တာဆာကီဘက်ကတော့သူတို့ဥပဒေအကြောင်းအရပိုင်ဆိုင်ထားတဲ့အကြောင်းတွေပြောကြပြီးတာဆာကီကုမ္ပဏီကနေပြီးတော့စတဲ့ပြောက်ဆုံးနေတဲ့ဒီရွာလေးကိုဘာတွေဖို့ဖြူရေးလုပ်ပေးဖို့လိုတယ်ဆိုတာကိုပဲဆွေးနွေးသွားပါဆိုတဲ့စကားကိုပြောခဲ့ပါတယ်။ဦးအောင်နိုင်ဦးဟာပြည်ထောင်စုရှေ့နေချေယုံကဖွဲ့စည်းပေးထားတဲ့တနင်္သာရီတိုင်းဒေသကြီးတရားဥပဒေစိုးမိုးရေးဌာနနဲ့တရားမျှတမှုဆိုင်ရာလုပ်ငန်းများပေါင်းစပ်ညှိနှိုင်းရေးအဖွဲ့ခေါင်းဆောင်ဖြစ်ပါတယ်။သူကပြီးခဲ့တဲ့လကလက်ငန်းကျုံးနဲ့အနီးတစ်ဝိုက်ကိုတွားရောက်ခဲ့ပါတယ်
။ဒါကျွန်တော်တို့နိုင်ငံရဲ့လူမျိုးဖြစ်တဲ့ကျွန်တော်တို့နိုင်ငံရဲ့တိုင်းရင်းသားတွေလည်းဖြစ်တဲ့အဲကျွန်တော်နိုင်ငံတော့ကျွန်တော်တို့တိုင်းရင်းသားပြီးတော့ကျွန်တော်တို့ရဲ့ native လို့ပြောလို့ရတဲ့ဒီလူမျိုးတွေဟာကျွန်တော်တို့ကဘာမှာရှားပေါ်တဲ့လူမျိုးတွေဝင်သွားပြီးပြီးတော့လူဦးရေကလည်းစုစုပေါင်း1900ပဲကျန်တယ်။အဲ့လိုအဲ့ဒီလူမျိုးတွေကလွဲမသွေးပေါ်စီပေါ်ချီကဥပဒေရတော့ကောင်းနိုင်ငံသားတယောက်ရဲ့တာဝန်ရတော့ကောင်းနိုင်ငံတော်ရဲ့တာဝန်ရအသိ responsibility ပေါ့ဒီနိုင်ငံတော်ရဲ့တာဝန်ရပေါ်ကမလန်တိကောက်ွယ်ရမှာဖြစ်ပါတယ်။ဖန်နေတိုင်းလည်းတော့ကောက်ွယ်အခွင့်အရေးကိုကောက်ွယ်ပေးတဲ့ဥပဒေရလည်းဆက်ပြီးသားလေဒီဥပဒေတိုင်းလို့ရင်တော့မပေါ်ကင်းလူမျိုးတွေကဟိုသူတို့ရဲ့စစ်ချက်ကိုသူတို့ရဲ့ပုံစံဆန်တော့ပေါ်ပေါ်နဲ့ဘာမှလာဖွင့်မရှိဘူးဆက်ပြ။ဒီကိစ္စကိုပြည်တော်စုကဖြေလျှော့ပေးနိုင်ပါလိမ့်မယ်လို့ကျွန်တော်တို့ယုံကြည်တယ
်။ဥပဒေရှိနေပြီမဲ့လဲတာစာကီတို့လိုကုမ္ပဏီတွေကကော့တောင်းခရိုင်တွင်းမှာနေထိုင်ကျဆားကြတဲ့စလုံတို့ရဲ့ရည်စချက်အချို့မှာပလဲလုပ်ငန်းတွေတိုးချဲ့လာနေကြောင်းကိုစလုံအရေးအကူအညီပေးနေတဲ့ဥခင်မောင်ထွေးကပြောလာပါတယ်။စလုံတွေရဲ့ရည်စချက်ပျောက်ဆုံးလာမှုကိစ္စကိုအစိုးရကထိထိရောက်ရောက်မကင်တွဲဘူးဆိုရင်တိုင်းရင်းသားလူနည်းစုတွေရဲ့ယဉ်ကျေးမှုတွေကိုဖျက်ဆီးသလိုဖြစ်နေတယ်လို့ဥခင်မောင်ထွေးကဆက်ပြောပါတယ်။ဘယ်လိုပြဿနာတွေဖြစ်နေပါစေလက်ငန်းကတော့နောက်ဆုံးခဏဖြစ်ပြီးဒီနေရာကလုံးဝထွက်ခွာသွားမှာမဟုတ်ဘူးလို့ကိုပါဘူးကဆိုပါတယ်သူကတော့သူတို့ရဲ့ရင်ကျေးမှုဒလိစရိုက်တွေနဲ့ပင်လယ်ထဲကအသက်မွေးဝမ်းကြောင်းလုပ်ငန်းတွေမပြည့်စုံခင်ပလဲလုပ်ငန်းတွေတိုးချဲ့တာတွေရပ်တန့်ဖို့အစိုးရကိုတိုက်တွန်းနေပါတော့တယ်
ခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြရလို့ကျင်းနေမယ်လို့ဒိုးတန်ဖွဲ့သားတွေကမျှော်လင့်မိပါတယ်။ဒီအစီအစဉ်ကိုတင်ဆက်ပေးခဲ့တာကတော့ဒဝဲဝက်မှသတင်းတောက်မင်းခန့်၊ကိုစန်း၊ရဲထုံဝင်၊ဖိုးစော်တဝဲ၊ဇာနီနဲ့ဂျရက်တောင်နေတို့ဖြစ်ပါတယ်။အပတ်စဉ်ကြာသပတေးနေ့တိုင်းတင်ဆက်ပေးနေတဲ့ဒိုးတန်တန်လှန့်အစီအစဉ်ကို Frontier မြန်မာရဲ့ website နဲ့ Facebook စာမျက်နှာတွေအပြင်ဒိုးတန်ရဲ့ Facebook စာမျက်နှာ SoundCloud YouTube အကြောင်းတို့ကနေလေဝင်ရောက်နားဆင်နိုင်မှာဖြစ်ပြီးသောတာရှင်တွေရဲ့အမြင်တွေကိုလည်းပါဝင်ရေးသားနိုင်ပါတယ်ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနယ်သာလန်တန်ယုံနဲ့အမေရိကန်တန်ယုံတို့ကပံ့ပိုးကူညီထားပြီး Frontier မြန်မာနဲ့ Foundation Hirondero ကပူးပေါင်းတင်ဆက်တာဖြစ်ပါတယ်နောက်တစ်ပတ်တွင်မှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်ဒို့အတန်အစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးတူးတင်ရှိပါတယ်မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
ဒုတိယစီစဉ်ကိုအပတ်စဉ်စနေနေ့ညနဲ့တနင်္ဂနွေမနက်ခင်းတိုင်းမှာနားဆင်နိုင်ကြပါရစေ။ VOA ကနေထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ကြံပေးစာတွေပေးပို့လို့တဲ့နားဆင်လို့တဲ့တည်သင့်တွေတောင်းယူလို့တဲ့ဆိုရင်ကျမတို့ရဲ့စာလိုက်လစ်စာက VOA American တန်မြန်မာပိုင်းစီစဉ်ရန်ကုန်စာလိုက်ကြီးစာလိုက်တစ်တာအမှတ်855ဖြစ်ပါတယ်။ email လစ်စာကတော့ burmese@voanews.com ဖြစ်ပါတယ်ရှင်။မကြာခင်ထုတ်လွှင့်မဲ့ဒုတိယပိုင်းမှာတော့ဓာတ်ရိုက်လေးလိုက်ဆွေးနွေးခန်းကိုနားဆင်ကြရတော့မှာဖြစ်ပါတယ်ရှင်။
VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2019ခုနှစ်နိုဝင်ဘာလ23ရက်စနေနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ192532လိုင်းလမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ကြပါရဲ့ရှင်။အခုဒုတိယပိုင်းမှာတော့စနေနေ့ညတိုင်းနားဆင်နေကြတိုက်ရိုက်လေးလိုင်းဆွေးနွေးကြအစီအစဉ်ကိုနားဆင်ကြရမှာဖြစ်ပါတယ်။စီစဉ်သူကိုအောင်အောင်နဲ့အတူထုတ်လွှင့်ရမှုကိုရနိုင်တို့ရဲ့တိုက်ရိုက်လေးလိုင်းကိုစလိုက်ကြရအောင်ပါရှင်။
မင်္ဂလာပါခင်ဗျာစနေနေ့ညတဲ့လေလိုင်းအစီအစဉ်ကကြိုဆိုပါရယ်ဒီကနေ့ကျွန်တော်တို့ဆွေးနွေးမယ့်အကြောင်းအရာကတော့ရခိုင်ပြည်နယ်မှာဖြစ်ပွားနေတဲ့ဒီလက်နက်ကိုင်ပြည်ပခါတွေရှော့ချနိုင်ဖို့ဂျားဝင်စေစံညှိနှိုင်းပေးမယ့်အဖွဲ့အစည်းတွေလူပုတ်ကိုယ်တွေလိုအပ်နေသလားဆိုတာပါဒီအစီအစဉ်မှာပင်နိုင်ဆွေးနွေးဖို့ဖိတ်ခေါ်ထားသူတွေကတော့ရခိုင်မျိုးသားကောင်စီ ANC ရဲ့ထွေထွေအတွင်းမှဦးတွန်းစောနိုင်ငံရေးကဲခတ်ဦးမောင်မောင်ဆိုးနောက် ANP ရခိုင်မျိုးသားပါတီကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးလှသိမ်းအောင်တို့ပဲဖြစ်ပါတယ်တခြားဝင်ရောက်ဆွေးနွေးမဲ့သူတွေကိုလည်းအလှည့်ပေးတော့မှာပါအခုရင်ဆုံးတော့ဦးထွန်းစောကိုမေးချင်ပါတယ်ရခိုင်အရေးပြေလည်ဖို့အတွက်ဂျားဝင်ပြန်ပြေးပေးမဲ့သူလိုအပ်တယ်လို့ထင်ပါလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ရခိုင်အပါဝင်ဒီမြန်မာပြည်ရဲ့ငြိမ်းချမ်းဖြစ်စဉ်တစ်ခုလုံးအတွက်ကတော့တမန်တပတ်ကြတဲ့ဒီဂျားလူလူနေတာကတော့အမှန်ပါပဲဒါကြောင့်လဲဆိုတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်တွင်းစစ်ကနှစ်ပေါင်း80ကျော်ရှိနေပြီအပေါ်မှာလည်းအခြေကြဆုံးပြည်တွင်းစစ်တခုလည်းဖြစ်နေပြီပေါ့နော်။အဲဒီတော့ကိုချင်းချင်းခြေချင်းလို့မပြေလည်တာကြောင့်ဒီလိုမျိုးကြာရှိနေတာလည်းဖြစ်ပါတယ်။အနည်းတစ်ချက်ကတော့အတိုင်းပြည်ရဲ့စစ်တပ်ဟာလက်နက်အကူနဲ့နိုင်ငံရေးအာဏာကိုမတရားရယူထားပြီးတော့ဒီ Civilian Supremacy လို့ခေါ်တဲ့အရသာထိန်းချုပ်မှုနဲ့ Democratic Control လို့ခေါ်တဲ့ Democracy ချုပ်ခိုင်မှုအောက်မှာမရှိဘဲအစိုးရနဲ့ဇင်ပြိုင်ရှိနေပါတယ်။အတရားတစ်ချက်အနေနဲ့ကကြတော့အနည်းပေါင်း90ကျော်ကြာစစ်တပ်ကစစ်တပ်အလုပ်မလုပ်ပဲနဲ့နိုင်ငံရေးဥဆောင်မှုခန်းကဏ္ဍမှာနေပြီးတော့အုပ်ချုပ်ရေးတက်လုပ်တယ်တိုင်းရင်းသားနေပြည်တော်ကထွက်တဲ့တင်ဇာရဝုဒုမြကိုထုတ်ရောင်းပြီးတော့မှအာဏာစည်းစိမ်ရစ်နေကြတယ်စစ်တပ်ကနှစ်ပေါင်း90ကျော်နိုင်ငံတော်အာဏာကိုအလွေးသုံးစားလုပ်ပြီးရောက်ခမန်းလီလီတီကျူးလွန်ထားခဲ့ကြတဲ့ကျူးလွန်နေကြစေလက်ဖြစ်တဲ့ရာဇဝတ်မှုတွေကနေကင်းလွန်ခွင့်ရနေကြတယ်ဒီလိုမျိုးချိန်နေအောင်မှာငင်းကြေးစကားဝိုင်းတွေကလည်းပဲအံပြတာသာဖြစ်နေပြီ။ဒါကြောင့်ဒီတမတမတ်ရှိတဲ့နိုင်ငံတကာတိုင်းဝိုင်းထဲကဂျာဝင်စစ်စစ်ပေးမဲ့သူတွေနဲ့ဂျာဝင်ညှိနှိုင်းပေးနိုင်တဲ့နော်ဂျာဝင်ညှိနှိုင်းပေးတဲ့စောင့်ကြည့်တဲ့ရန်တရားတွေရှိမှသာကျွန်တော်တို့ပြည်တွင်းစစ်ချုပ်ညှိနှိုင်းရေးလမ်းကြောင်းပေါ်ပေါ်ကိုရောက်နိုင်ဖို့လားလားရှိနိုင်လိမ့်မယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
။ဟုတ်ကဲ့ပါခင်ဗျာ။ကျွန်တော်ဥမမောင်ဆိုးကိုလည်းအလှည့်ပေးကြပါလေဥမမောင်ဆိုးရဲ့သဘောထားကိုလည်းသိပြရစီခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီအရင်ကတည်းကတက်ပြီးတော့ဒီခိုင်မာလို့တက်ကိုပြပေါ်နေတဲ့တက်ပြီးတော့ပြောကြတယ်စစ်ရဝင်ကြီးနိုင်ပြန်တော့ကျွန်တော်ကြည့်ပြနေပါတယ်အဲဒါနဲ့လက်ရှိမှာတိုင်းတင်းစီမီဝဲအပါဝင်တော့တော့အခုဒီနေ့ကတော့စီမီဝဲမှာအဓိပ္ပာယ်ရပြီဒီနေ့မှာလည်းလုပ်ပြီးရခြင်းမှာအေးကိုရန်လည်းပဲတက်မလို့နေရောအစိုးရနဲ့ရောငင်းငိုင်းကွန်ရှင်နာနာဘီစီနာဒီစင်စင်ဒီဖြစ်တဲ့အခါကျတော့ကျွန်တော်ကတော့အမြင်ကပြောမယ်ဆိုရင်ဒါရိုက်ဒီစုလေးရဲ့ဖြစ်ချင်တာအကောင်းဆုံးလို့ထင်ပါတယ်။ဒါရိုက်ဒီစုလေးဖြစ်ချင်မှုတွေအဆင်ပြေတယ်ဘာပဲရှိနေရှိနေကျွန်တော်အမြင်နဲ့ကတော့ဒါရိုက်ရှိနေတဲ့ပြဿနာကိုချရရောစဉ်းကြည့်ပြီးဆောင်ဖို့ဒီဟန်ကမှာကျောင်းအင်းနေပြီးတဲ့ဒီငင်းကတော့တစ်သက်ရှိချင်အောင်လို့ဒီအင်းနေပြီးနေတယ်ဆိုတော့ကျွန်တော်ဒီမှာကြည့်ရပါတယ်အဲ့တော့လက်ရှိမှာတော့ဒီမှာတော့ဒီဘက်မှာမသက်ဖြစ်တဲ့ပြည်နယ်နဲ့အမိသားမျိုးရှိရတဲ့ကြောင့်မျိုးမသက်ဖြစ်တဲ့ပြည်ပြီးတော့ရှိနေရှိရှင်းနိုင်တယ်ဆိုတော့အပေါင်းဆုံးပြည်နယ်မှာလည်းတင်ပါလား
ဟုတ်ကဲ့ပါခင်ဗျာကျွန်တော်ဟိုအခုတစ်ခါဆက်ပြီးတော့မေးချင်တာကတော့ဦးလှသိန်းအောင်ပါဦးလှသိန်းအောင်တို့ဒီ ANP ပါတီကိုယ်စားလှယ်တွေအားလည်းပဲပေါ့လေဒီမကြခင်တုန်းကကုလအထုကိုယ်စားလှယ် Christine ပ ပါကနာဒီရခိုင်ပြည်နယ်ကိုသွားခဲ့တော့ကဟိုတွေ့ဆုံခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ဆိုတော့ဒီလိုတွေ့ဆုံခြင်းမှာရောဒီရခိုင်ပြည်နယ်အရေးတွေနဲ့ပတ်သက်ပြီးတော့ဘာတွေများပြောကြားခဲ့တယ်ဆိုတာမျိုးသိရပါလားခင်ဗျ။
ဟုတ်ကဲ့ပါကျွန်တော်တို့ဟိုကုလအထူးကိုယ်စားလှယ်ကကျွန်တော်ရခိုင်ပြည်နယ်ဘော်ရတော့ကျွန်တော်ဟိုစစ်တွေမှာရခိုင်မျိုးသားပါတီမှာရခိုင်ဟိုမျိုးသားပါတီရဲ့ဘဝရေးရကော်မတီအဖွဲ့နဲ့ပြီးရောဟိုပါတီရဲ့ဟိုကော်မတီတချို့ပါဝင်တဲ့ဖွင့်နေတွေ့ဆုံခဲ့တယ်အဲဒီတွေ့ဆုံခွင့်မှာတော့ကျွန်တော်ပါတီဘက်ကဘာကိုပြောခဲ့လဲဆိုဒီလက်ရှိဟိုရခိုင်ပြည်နယ်တော့မှာစစ်ပွဲတွေရဲ့စစ်ပွဲတွေအခြေအနေကြောင့်အတွက်စစ်ပွဲတွေစစ်ပွဲတွေရဲ့အကြောင်းရယ်နောက်တစ်ခုကတော့ဒီစစ်ပွဲစစ်ပွဲတွေရဲ့ဟိုစစ်ဝင်တွေရဲ့အပိုင်းတွေနောက်တစ်ခုကပြီးဒီစစ်ပွဲအတွက်မှာမတရားဖမ်းဆီးချုပ်နှောင်တာတွေနောက်တစ်ခုကတော့ဒီ2020ရေကောက်ပွဲအပိုင်းတွေဆိုပြီးတော့အပိုင်းလေးပိုင်းတို့ဆွေးနွေးဆဲတယ်ဆိုတာတော့ကျွန်တော်ပြရပါတယ်။ဘာကြောင့်ဆိုတော့ကျွန်တော်တို့ကလည်းအဲ့ဒီဟိုတစ်ဆုံခဲ့တဲ့အဖွဲ့မှာပါခဲ့တာတော့မရှိသေးဘူး။ဒါပေမဲ့ကျွန်တော်တို့ပါတီရဲ့ဟိုပစ်ပါတော့ဒီလိုဟိုရေးတံထားတာတော့သိရပါတယ်ခင်ဗျာ
။ဟုတ်ကဲ့ဆိုတော့ကျွန်တော်ဦးလာသိန်းအောင်ပဲဆက်မေးချင်တာကဒီကုလအထူးကိုယ်စားလှယ်ကသူကဒီဟိုသူပြောထားတာရှိတာပေါ့လေခုနလိုပဲဒီရခိုင်ပြည်နယ်ရဲ့ပြဿနာကိုဖြေရှင်းမယ်ဆိုလို့ရှိရင်အကိုဂျာဝင်ညှိနှိုင်းပေးမယ့်အဖွဲ့အစည်းတွေပါတယ်ဖြစ်ရင်ကောင်းမယ်ဆိုတာမျိုးသူပြောသွားတာရှိပါတယ်။ဦးလာသိန်းအောင်တို့သဘောထားဘယ်လိုရှိပါလဲ
။ဟိုကျွန်တော်အနေနဲ့ပြောရမယ်ဆိုတော့လက်ရှိကျွန်တော်မြန်မာနိုင်ငံကြီးကိုထူထောင်ပေါင်းစုံနဲ့ချုပ်ငံတိုးတက်နေကြတာအမြင်လေးလေးရှိကြမှာအလုံးအပြည့်ဖြစ်ပါတယ်။ဒါပေမဲ့ဒီကျွန်တော်မြန်မာနိုင်ငံကိုစကားတွေကဖြစ်ဖြစ်ဖြစ်ပြနေတဲ့အနေအထားကိုဟိုစပ်ပြီးတော့ကြည့်လိုက်မယ်ဆိုရင်ဖွဲ့စည်းပုံချက်ဥပဒေမျိုးမမြတ်တမ်းမှုကြောင့်ပေါ်နေတဲ့ပြဿနာတွေတော့ဟိုပြုတ်လို့ရပါတယ်။ပြစ်မှုချက်တရားနိုင်ငံတနိုင်ငံရဲ့အသက်ပြေကျော်ဖြစ်တယ်။အဲ့ဒီအသက်ပြေကျော်ဖြစ်တဲ့အမျိုးစက်တဲ့ချက်တွေဟာဒီတုံးတရားမမြတ်တာမှုရှိခဲ့နေဆိုရင်အောက်တုတကျူကမမြတ်တာဘူးလို့ခံယူခဲ့နေဆိုရင်တော့အဲ့ဒီနိုင်ငံရဲ့နောင်ရင်းဟာဟိုရှင်းမမတွေ့ရသေးရအခြေအနေမျိုးတွေဖြစ်ပေါ်တဲ့များတယ်။ကျွန်တော်တို့မြန်မာနိုင်ငံမှာလည်း1940ခုနှစ်က1954ခုဖွဲ့စည်းပုံအခြေခံအချက်ဥပဒေမကုပြတ်တန့်ခဲ့တယ်ဆိုတော့လေအဲ့ဒီအဖွဲ့စည်းပုံအခြေခံဥပဒေရဲ့အာဏာချက်တွေကိုရှိတဲ့အတွက်ကြောင့်အဲ့ဒီဥပဒေအာဏာချက်တွေကိုထောက်ပြခဲ့ပြီးတော့ပြုပြင်ပြောင်းလဲဖို့ကြိုးစားနေကြတဲ့အုပ်စုတွေလည်းရှိတယ်။ဒါကြောင့်ဒီခုလက်ရှိနဲ့တောက်ချီဖွဲ့စည်းပုံအခြေခံဥပဒေဟာလေဒီမိုကရေစီစံနှုန်းတွေအာဏာတွေဖက်ဒရယ်တောက်ချီပြမလေးအာဏာချက်တွေရှိတယ်ဆိုတာကိုလေအားလုံးသူလေထောက်ပြနေကြတာရှိပါတယ်။ဆိုတော့လေနိုင်ငံတကာငါတိဆပ်ဖို့တဲ့ကတော့ကျွန်တော်အမြင်တစ်ခုကတော့လက်ရှိကျွန်တော်မြန်မာနိုင်ငံရဲ့အခြေအနေစစ်သမိုင်းကြောင်းအရဆိုရင်သမိုင်းကြောင်းကိုခြေခံပြီးတော့ပြောမယ်ဆိုတော့ဟိုကပ်ယူမယ်ဆိုရင်နိုင်ငံတော်ကိုအာဏာကိုလက်ချုပ်လက်ကင်ရယူခဲ့တဲ့လူတွေကဒီမိုကရေစီအလေးအထားတွေအားနေလို့လားတော့မသိဘူးမလေးလာလို့လားတော့မသိဘူးအဲ့ဒီလိုအခြေအနေမျိုးတွေကြောင့်ကျွန်တော်မြန်မာနိုင်ငံရဲ့အခက်အခဲတွေဟာဒီနေ့တည်းဖြစ်ပေါ်နေတာဖြစ်ပါလေ
။ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဦးလာသိန်းအောင်။ဟုတ်ကျွန်တော်
ပြည်ပညာအတွက်ဒီမိုကရေစီစံနှုန်းဆိုတာအရေးကြီးတယ်။ဟု
တ်ကဲ့
ပြည်ပညာအတွက်ဟိုမတူကွေးပြမှုရှိတယ်
ဟုတ်ကဲ့ဦးလာသိန်းအောင်ကျွန်တော်ဟိုနောက်ထပ်ဒီမိကွန်းတွေကိုကျွန်တော်ထပ်ပြီးတော့မေးတော့ပါမယ်အခုတခါဟိုဥတုံးတော်ဘက်ကဝဲအလှည့်ပေးကြပါတယ်ဆိုတော့ရခိုင်အရေးမှာဂျာဝင်စစ်စစ်ဖြည့်ရှင်းပေးမဲ့သူလိုအပ်တယ်လို့ဥတုံးတော်ပြောထားတဲ့အခါကျတော့လက်ရှိမှာဒီအရေးနဲ့ပတ်သက်ပြီးတော့ဟိုဂျာဝင်ဖြည့်ရှင်းပေးဖို့ဟိုဘသူတွေညာဘသူတွေကအဓိကပေါ့လေဟိုဂျာဝင်ဖြည့်ရှင်းပေးနိုင်မယ်လို့ထင်ပါလေ
ဟုတ်ကဲ့အဲကျွန်တော်ပြောရတဲ့ဘက်ကခုနကဒီသမတ်ကြတဲ့ဂျာဝင်စစ်ဆက်ပြီးသူလို့ကျွန်တော်ပြောသွားတယ်ပေါ့နော်သမတ်ကြတဲ့ကျွန်တော်တို့ကဂျာလူလို့တယ်ဂျာလူဆိုတာနိုင်ငံတကာတိုင်ဝိုင်းထဲကဖြစ်ရမယ်ပေါ့ဗျာနော်နိုင်ငံတကာတိုင်ဝိုင်းထဲကကျွန်တော်တို့ဒီမဝေးတော့တဲ့ကာလကပေါ့ဗျာဒီကျွန်တော်တို့ NCA စာချုပ်လုတ်တုံးကလည်းပဲအဲ့မှာအဆိုပြုခဲ့တာတွေရှိတယ်။အဲ့မှာဂျာလူတွေကိုကျွန်တော်တို့ကသတ်မှတ်တဲ့အခါမှာဒီအစုအဖွဲ့အပြင်ဆိုလို့ရှိရင်ကုလသမဂ္ဂလိုအဖွဲ့အစည်းကြီးပါတယ်။အဲနောက်ပြီးတော့မှဒီ EU လိုမျိုးအဖွဲ့အစည်းပါတယ်ပေါ့နော်။နောက်ပြီးတော့ကျန်တဲ့ဒီအီနီနာချင်းနဲ့နိုင်ငံဂျာတိုက်ပြည်တွေခုနှစ်နိုင်ငံလောက်ပါတယ်ဗျာအစုစုပေါ့နော်။ Bilateral Organization နှစ်ခုနဲ့
နိုင်ငံပေါင်းကဒီ၅နိုင်ငံ၆နိုင်ငံလောက်ရှိတယ်စုစုပေါင်း9ခုပါတယ်အဲ့ဒီမှာနိုင်ငံအနေနဲ့ပြောမယ်ဆိုလို့ရှိရင်အိန္ဒိယနိုင်ငံတဲကတရုတ်ရှိတယ်ထိုင်းရှိတယ်အိန္ဒိယရှိတယ်နောက်ပြီးတော့မှဒီဒေသတွင်းပြင်ပကဆိုလို့ရှိရင်တော့ဂျပန်တို့အမေရိကန်တို့အဲ့လိုမျိုးတိုက်ပြည်တွေပါတယ်နော်ဝေတို့ပါတယ်ပေါ့နော်အဲ့ဒီလိုမျိုးနိုင်ငံတွေကိုအဆိုပြုခဲ့တယ်အစစ်အပေါ်မှတ်မှတ်ရတော့ခုနှစ်ခုရှိရပေါ့ဗျာဒါပေမဲ့အဲ့ဒီအထဲမှာမှာကျွန်တော်တို့ကဘယ်တစ်ခုကိုမှအစိုးရကပေါ့အထူးသဖြင့်တက်မတော်အနေနဲ့ဂျားဝင်စစ်ဆေးပေးသူအနေနဲ့ဖြစ်စေဂျားကနေပြီးတော့မှဒီလေးလာသူအနေနဲ့ဖြစ်စေပေါ့ဗျာနော်အပေါ်လုံးကသူလက်မခံခဲ့ဘူးလေးလာသူအနေနဲ့သူလက်ခံခဲ့တာကတရုတ်နဲ့ဒီကုလသမဂ္ဂကိုသူလက်ခံခဲ့တယ်ကုလသမဂ္ဂကထူးကိုယ်စားလေနော်အဲ့ဒီတုန်းကတော့မစ္စတာမန်ဘီယာအဲဒီတော့မှဒီတရုတ်ပြည်သူ့သမ္မတနိုင်ငံရဲ့အာချရေးအထူးကိုယ်စားလှယ်ပေါ့ဗျာနော်အဲဒီကာလာတုန်းကတော့မစ္စတာဝန်ယဖန်တို့နောက်ပိုင်းကျတော့အခုလက်ရှိရှိနေတဲ့မစ္စတာဆုံကွန်ရှန်တို့ပါတာပေါ့ဆိုရင်ပြောချင်တာကတော့ဗာလဲဆိုတော့အိန္ဒိယချင်းတဲ့ကတရုတ်ပါလာတယ်နောက်ပြီးတော့မှဒီကမ္ဘာကူလသမဂ္ဂကကိုယ်စားလှယ်ပါလာတယ်ဒီလိုမျိုးပဲသူတို့လက်ခံတယ်ဒါပေမဲ့အဲ့ဒါကလည်းပဲလေးလာသူအဆင့်ပဲရှိတယ်လေးလာသူဆိုတော့အစည်းအဝေးကိုဖိတ်မဆက်ဖိတ်ကြမှုပုံမှာတက်ရောက်မယ်ပြီးထိုင်ပြီးနားထောင်မယ်နောက်စကားဝင်ပြောလို့မရဘူးအဲ့လိုမျိုးပေါ့နော်အပြင်မှာအကြံဉာဏ်ပေးရင်ပေးအဲ့လိုမျိုးပဲရတယ်ဒီလိုမျိုးချိန်လေးအောက်မှာသွားခဲ့တဲ့ SCA စာချုပ်နေတာဒီနေ့ပါဖြစ်နေလဲရှိပေါ့နော်ကျွန်တော်တို့တိုင်းသားတွေတစ်စုံလုံးဘက်ကလူလာတာတောက်ချောက်လူလာခဲ့တာကတော့ရောင်းဝယ်စည်းစဲညှိနှိုင်းပေးသူကမော်ဒရေတာအဆင့်ပေါ့ဗျာနော်မော်ဒရေတာအဆင့်ကိုလူလာခဲ့တယ်ဒါပေမဲ့မော်ဒရေတာအဆင့်တောင်မရတဲ့ပြင် observer တော့သူတို့ကလက်မခံတဲ့အနေအထားတွေမှာရှိတယ်အကြောင်းမျိုးမျိုးတော့ပြတာပေါ့ဗျာကျွန်တော်တို့ကဒီမဟာအင်အားကြီးနိုင်ငံနှစ်ခုကြားမှာရှိတယ်နော်နောက်ပြီးတော့မှ geopolitical sensitivity ဘာညာပေါ့ဗျာအဲ့လိုမျိုးတွေအကြောင်းပြရတယ်နောက်ပြီးတော့မှဒီအဲကျွန်တော်တို့ရဲ့ပြည်တွင်းရဲ့ပြဿနာကတော့ညီကိုချင်းချင်းကြောင့်ဖြစ်နေတဲ့ပြဿနာဖြစ်တဲ့အတွက်နော်ညီကိုချင်းချင်းကြောင့်မိသားစုစိတ်ကြက်နဲ့ပြည်ချင်းရပါရဲလို့ဘာလို့ညာလို့ပေါ့ဗျာနော်အဲ့လိုမျိုးတော့အမျိုးမျိုးအကြောင်းပြချက်တွေတော့ပေးတယ်ဒါပေမဲ့နှစ်ပေါင်း80ကျော်ကြာနေတဲ့ပြည်တွင်းစစ်ကနော်မိသားစုပြဿနာသာဖြစ်မယ်ဆိုလို့ရှိရင်ညီကိုမောင်နှမစိတ်တဲ့နဲ့ညီနောင်တိုင်းသားချင်းချင်းမှာဖြည့်ချင်းလိုက်ရဒီနေ့အချိန်မှာပြီးလောက်နေပြီဒီနေ့မပြီးရပြင်ကဘာမှာအခြေချာဆုံးတက်တက်ခြေဆုံးပြီးတွင်းစစ်ဖြစ်နေတယ်ကျွန်တော်ဆိုတော့ဒီအချိန်နေအောက်မှာကျွန်တော်တို့ကဂျားဝင်စည်းစဲပြည်သူမရှိဘဲနဲ့ခြေဆက်သွားလို့မရဘူးလို့ကျွန်တော်မြင်တယ်ဒီနေ့ငိမ့်ချင်းဆိုဆွေးနွေးပွဲတွေလုပ်နေတာတွေလည်းပဲဒါအဟံပြတာသာပဲအနှစ်သာရတွေကကင်းမနေတယ်နော်အတိတ်တွေလည်းအပြည့်အဝမရှိဘူးဒီလိုမျိုးပဲဆက်သွားအောင်မယ်ဆိုလို့ရှိရင်ကျွန်တော်တို့ပြည်တွင်းစစ်ကချုပ်ငိမ့်နိုင်စရာအကြောင်းမရှိဘူးအခုရခိုင်အပါဝင်ရခိုင်ယူဘက်ကိုပြောပြမယ်ဆိုရင်ရခိုင်ဘက်ကအခုကတော့ကျွန်တော်တို့ ULA အဖွဲ့နဲ့ထိတ်တိုက်ဖြစ်နေတယ် ULA အဖွဲ့နဲ့ထိတ်တိုက်ဖြစ်မှုက ULA ကမြောက်ပိုင်းမှာပဲအဖွဲ့မှာပါတဲ့မြောက်ပိုင်းမှာမိအဖွဲ့မှာပါပြီးတော့မှသူတို့စစ်စဲညှိနှိုင်းဆွေးနွေးနေတယ်အခုကဘိုင်းလက်ထွဲသဘောတူညီချက်စာချုပ်ချုပ်မယ်သူတို့အပြန်အလှန်ဆိုပြချက်တွေလှုပ်ထားပြီးပြီအဲ့ဒီဆိုပြချက်ကိုညှိနှိုင်းဖို့အတွက်ကိုသူတို့ကမပြေလည်ဘူးမပြေလည်ရတဲ့အကြောင်းကဘာလဲဆိုတဲ့အခါကျတော့ဒီတမတ်တမတ်မကြတဲ့နော်ဒီမြတ်တာမှုမရှိတဲ့တစ်ဖက်သက်တောင်းဆိုမှုတွေနဲ့တုံ့ပြန်ထားတဲ့အခါကျတော့ဒါကဘလို့မပြေလည်နိုင်စရာအကြောင်းမရှိဘူးဒီလိုအချိန်လေးအောက်မှာဒီတိုင်းဆက်သွားရင်ဘာဖြစ်မလဲဒီကျွန်တော်တို့ပြီးခဲ့တဲ့ဒဇင်ပါပေါ့ဗျာပြီးခဲ့တဲ့နှစ်ဒဇင်ပါကလေးကနေသွားတာအခုနှစ်ပတ်လည်တော့မယ်ပြီးခဲ့တဲ့ဒဇင်ပါကလေးကနေသူအကြောင်းပြချက်တွေကဘာလဲတော့ပြန်ကြည့်လိုက်လို့ရှိရင်ကျွန်တော်တို့ကရောင်းဝယ်စစ်စဲပေးသူမရှိလို့ဒီလိုမျိုးတဝဲလေးလေးဖြစ်နေတာလို့ကျွန်တော်တို့မြင်တယ်ဒါပေမဲ့တရုတ်ကတော့သူတို့ observer အနေနဲ့လက်ခံတယ်ပေါ့ဗျာတော့ကြားမှာအဲ့တရုတ်ရဲ့ခန့်ကန်တာကလည်းပဲတရုတ်ဆိုတာလည်းအကောင်လုံးပြည့်တဲ့တိုင်းပဲကျွန်တော်အဲ့ဒါကြောင့်ပြောချင်တာကတော့သမာသမတ်ကြတဲ့အကြောင်းဝင်စစ်စစ်ညှိနှိုင်းပေးသူမရှိဘဲနဲ့ကတော့ရှေ့မှာပြည်လည်နိုင်ကြအကြောင်းမရှိဘူးလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့
ဒါကတော့အကောင်ဆုံးလက်တော့ဥပမာပေါ့ဗျာနော
်ဟုတ်ကဲ့ပါဟုတ်ကဲ့ပါ။ဟိုဦးမမောင်ဆိုးကျွန်တော်ဟိုပြန်ပြီးတော့မေးချင်ပါတယ်။ဦးမမောင်ဆိုးကဒါကိုခုနကတော့ဒါကျွန်တော်နားလဲတာဆိုလို့ရှိရင်ဒီမြမဒီငင်းငင်းဒီဖြစ်စင်မှာဂျာဝင်ဖြည့်ရှင်းပေးမယ်လို့ဒါဒီအစပိုင်းမှာတော့ဒါလိုအပ်ကောင်းလိုအပ်လိမ့်မယ်ဒါနောက်ပိုင်းမှာကြာရင်တော့ဒါဟိုတက်ဆိုင်ရာကာယကံရှင်တွေရပဲဟိုတိုက်ရိုက်ဆူနေတာမျိုးပေါ့ပြောဆိုတာမျိုးရှိဖို့လိုမယ်ဆိုပြီးတော့ဟိုပြောတယ်လို့ကျွန်တော်နားလည်မိပါတယ်ဆိုတော့ဒီတက်ဆိုင်ဒီခုနလိုပေါ့ဂျာဝင်ဖြည့်ရှင်းပေးမဲ့သူပေါ့လေရှိမယ်ဆိုလို့ရှိရင်ရောဒီလူတွေအနေနဲ့ရောဘယ်အပိုင်းအထိသူတို့အနေသူတို့ရဲ့အခန်းကဏ္ဍပါပါလဲ
မှာခက်တာတခုကဂျောင်းဝင်ဖြည့်ရှင်းနေတဲ့အနေနဲ့ပတ်သက်ပြီးတော့ကျွန်တော်ဒီတက်မဲ့ဘက်ကလက်မခံဘူးကြ။ဆိုတော့ဒီမှာကျွန်တော်ဒီအေးနဲ့ဒီကျွန်တော်တက်မဲ့ဘက်ဆင်းနေတဲ့၆ခါရှိပါရဲ့ပြောရအောင်။မ
2016년에 마멜라마다 가게 되면 2019년에 이어 마무세 마엔라 자이도만 커버하고 나가는 바네. 그래서 되게 교수님이 힘이 있네. 그래서 자원 시작되면 이거 시공 시내에 자원에 대원 되게 중요했지만 저는 대원 되게 중요하게 군요 무리지죠. ကျွန်တော်ဘလူးအဖြစ်ရှာမယ်ဆိုတော့ဆွေးနွေးဖို့လိုအပ်မယ်ဒီကမှာလေအဲ့တော့ကျန်းကျန်ရှင်တွေကျွန်တော်စတဲ့မှာစကမဲနဲ့ရှင်တွေရလာမှာဆိုလို့ရှိရင်ဆက်မြတ်ချထားရင်တော့တကယ်ရောအင်းပဲဆက်ဆက်ဆိုင်အောင်ပါမယ်ပြည်သူရှင်တွေဆိုတဲ့ချက်ချက်နဲ့တော့ပြောင်းချက်မှာပါပါတယ်အဲ့ဒီချက်တွေပုံမူပြီးတော့ပြည်သူရှင်တွေဆိုတော့လည်းအပြည့်အဝမြင်နေမှာဖြစ်ပါတယ်အဲ့ဒါမပဲချောင်းဝင်ဖ
ဒီစပွဲချက်နေတဲ့လူတွေကိုယ်တိုင်ညိုတိုင်ညိုတာတော့ပေါ့ပြီးတော့ဆွေးနွေးဖြစ်ချင်းမှာပဲရလို့မျိုးလို့ထင်ပါတယ်ဟုတ်ကဲ့ပါဟုတ်ကဲ့ပါကျွန်တော်အခုတခါတော့ဒီတရက်လိုင်းဆွေးနွေးပွဲအစီအစဉ်မှာပါဝင်ဆွေးနွေးဖို့ဖုန်းခေါ်ထားတဲ့သူတွေကိုကျွန်တော်အလှည့်ပေးကြပါတယ်ဒီအမေရိကပါပဲကိုခိုင်ဆိုးအလှည့်ပေးကြပါတယ်ကိုခိုင်ဆိုးဒီမှာပင်နိုင်ဆွေးနွေးမဲ့သူတွေလည်းရ
ဆွေးနွေးဟိုကျွန်တော်သုံးသားကြည့်တော့ဟိုဥထွန်းဆိုပြောတဲ့ဟာကတော့တကယ်မှန်တယ်။ဘာဖြစ်လို့လဲဆိုလို့ရှိရင်ကျွန်တော်တို့ကဂျောဝန်ကြီးရဲ့ဖြည့်ရှင်းဖို့နိုင်ငံတနင်္ဂနွေလုံးပြီဆိုတာကတော့ဘာဖြစ်လို့ဆိုလို့ရှိရင်ကျွန်တော်တို့ရှိမှာဟို KIU နဲ့ KIA နဲ့စိုက်ပွဲတွေဖြစ်တယ်။ငီးရှမ်းရေးတွေယူတယ်နောက်ပြီးရင်ပြန်တော့နေပြီးရင်တိုက်ပွဲတွေပြန်ဖြစ်တယ်။ဒီဟာကကြားလူမရှိလို့ဖြစ်တာ။အခုလဲဟိုဒီအတိုင်းကျွန်တော်တို့ညီကိုပါဆိုပြီးရင်နှစ်ယောက် support တူပြီးရင်အလုံးလုံးထားရင်တော့နောက်လေးဖြစ်မှာပဲဒီတိုက်ပွဲကတော့အဲ့တော့ဒီကြားဝင်ပြီးရင်ကြားနိုင်ငံတနိုင်ငံတွေကုလသမဂ္ဂလို့ကြားနိုင်ငံတနိုင်ငံကနေပြီးရင်အဲ့လိုသူတို့ကမမမမနဲ့နေပြီးရင်ဒီစာချုပ်မှာပါဖို့လိုတယ်။နောက်ပြီးရင်ဒီဟာကနေပြီးရင်ဘသူကမှန်တယ်ဘသူကမှားတယ်ဆိုတော့အသူကရေရေလေးလေးရှားပြနိုင်မှသာလေရဲ့ဒီပြဿနာဟာကြီးလာမယ်။မဟုတ်ဘဲနဲ့ဆိုလို့ရှိရင်ဒီနှစ်ခဏစစ်တိုင်တိုင်နေပြီးတက်ခွေ့ဖြစ်နေတယ်ကျွန်တော်တို့ညီကိုပါဆိုလေကျွန်တော်တို့ဒီဥပဒေကိုဘသူဆွေးတာလဲ။ပမာလူမျိုးကြီးဝါဒဖြစ်တဲ့ကောင်းဆောင်တဲ့ဆိုကနေပြီးဆွေးထားတာတင်းရင်သားတွေမပါဘူးဒီဥပဒေဆွေးတာမှာအဲ့တော့ကျွန်တော်လဲတော့နေပြီးရဲ့ NUP ရဲ့ EA ကဘုံဘုံတရားဖြစ်တယ်ကျွန်တော်လဲတော့အဲ့တော့ကျွန်တော်တို့ဟာတော်လိုင်းရေးကိုဘာဖြစ်လဲလုံးလာလဲကျွန်တော်ရှိကောပေါ့ကျွန်တော်တော့ခူလာတယ်အဲ့ဒီတော့ကမှကျွန်တော်လုံးလာတာအဲကျွန်တော်တို့ဒီဥပဒေတွေကိုမကျိလို့ကျွန်တော်တော်လိုင်းရေးလက်လုံးလာတာဖြစ်တယ်အဲ့တော့ဒီနေ့ဖြစ်နေတဲ့ပြဿနာဟာဟောဒီလိုနိုင်ငံတနိုင်ငံကဝင်မရှင်းပြီနဲ့ဘယ်တော့မှညီမဟုတ်ဘူးဒါပဲကျွန်တော်ပြောရှင်တာကတော့
ဟုတ်ကဲ့ပါကျေးဇူးပါကိုခိုင်ဆုခင်ဗျအခုတခါဟိုထိုင်းကကိုတီးလည်မှုကိုအလှည့်ပေးကြပါလေခင်ဗ
ျဟုတ်ကဲ့ခင်ဗျကျွန်တော်အနေနဲ့ကတော့နိုင်ငံတကာဝင်ရောက်တော့ဖြန့်ပြည့်ဖို့လုပ်ရဲဆိုတာကျွန်တော်အနေကလည်းပြောပြီးသားပါလူလည်းလိုအပ်ပါတယ်အဲ့ဒါကြောင့်မို့နော်အခုအကြံဖက်တယ်အကြံဖက်တယ်ပြောနေတာဘယ်အဖွဲ့ကြီးအကြံဖက်နေပါလဲကျွန်တော်အစိုးရစစ်တပ်ကအကြံဖက်နေတာပဲကျွန်တော်တွေ့နေရတယ်သူတကယ်လည်းအကြံဖက်နေတာပဲဗျအဲ့ဒါကိုနော်တိုင်းလာဖွဲ့စည်းတွေတန်းဖက်ပါလို့သူတို့ပြောတာနိုင်ငံတကာကိုလိမ့်လဲပြီးတော့ပြောနေအောင်ကျွန်တော်တို့တွေ့ရပါတယ်။ဒါကြောင့်မို့နိုင်ငံတကာအနေနဲ့ကျွန်တော်တို့မြန်မာပြည်မှာငြိမ်းချမ်းစေချင်နိုင်ငံတကာအနေနဲ့တော့ဝင်ရောက်တော့ဖြန့်ပြေးဖို့လိုတယ်နော်။ဖြန့်ပြေးတဲ့နေရာမှာနော်အမေရိကန်နဲ့ပြင်သစ်အဓိကလိုအပ်ပါတယ်လို့ကျွန်တော်ပြောချင်ပါတယ်ခင်ဗျ
။ဟုတ်ကဲ့ပါ။အခုတခါကျွန်တော်ဒီပင်တိုင်ဆွေးနွေးမဲ့ဟိုဟာဥထွန်းစော်ဘွေကျွန်တော်မြေ့ကျင်ပါတယ်ဆိုတော့ခုနကကိုခိုင်ဆိုးလည်းပြောသွားပါတယ်ဒီမြမအရေးကိုအထူးသဖြင့်တော့ဒီအခုလို့ပေါ့ဒီရခိုင်ပြည်နယ်မှာဖြစ်နေတဲ့အရေးကိစ္စပါဝင်ပေါ့လေဒီမြမနှီးချင်းနဲ့ပတ်သက်ပြီးတော့ဒီဖြည့်ရှင်းရမယ့်အခါမှာဒါဥမာကုလသမဂ္ဂလို့အဖွဲ့မျိုးတွေကအနေပြီးတော့ဝင်ရောက်ထိန်းသိမ်းဖို့ဒါမို့လို့ရှိရင်လည်းခုနလို့ပေါ့လေဟိုတရုတ်အိမ်နှီးချင်းတရုတ်ဆိုရအနေနဲ့လည်းဝင်ရောက်ပြီးတော့ကုညီဆောင်ရဲ့ပေးဖို့ပြောတာမျိုးတွေလည်းရှိပါတယ်ဆိုတော့ဒီလူတွေကအခုလိုမျိုးဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့ငင်းငင်းချမ်းချမ်းဖြစ်ဖို့ကိစ္စကိုဒီသူတို့အနေနဲ့ဝင်ရောက်ပြီးတော့ဆောင်ရဲ့ပေးဖို့ကိစ္စတွေမှာဒီမြန်မာအစိုးရဘက်ကဘာကြောင့်လက်ခံဖို့နှောင့်နှေးနေတယ်လို့ထင်ပါလဲ
ဟုတ်ကဲ့ဒူဇုံနဲ့အချင်းလေးဆုံးပြောရရင်တော့ဒါစေတနာမမှန်လို့ပဲဗျနော်စေတနာမှန်မယ်ဆိုလို့ရှိရင်ကိုယ့်ဘက်ကပေါ့နော်ယုံကြည်မှုအပြည့်အဝရှိမယ်ဆိုလို့ရှိရင်အကြာကတမတ်တမတ်ကြတဲ့နော်လူကိုလက်မခံနိုင်ကြအကြောင်းမရှိဘူးပဲအခုကျွန်တော်တို့ဒီဖြစ်ခဲ့တဲ့အကောင်းဆုံးနောက်ဆက်နောက်ထပ်ဥပမာတစ်ခုကျွန်တော်ပြောပြမယ်ဟိုက KIO ဟာဒီ1994ခုနှစ်မှာဥနေဝင်ဆိုရနဲ့ဒီစာကျုပ်စာတဲ့နဲ့ပေါ့နော်ဂုတ်သိက္ခာရှိသွားတာအပြစ်ခရဲစီသဘောတူညီချက်ကိုလုတ်ခဲ့တာဖြစ်တယ်ဒါပေမဲ့2011ခုနှစ်မှာရောက်တဲ့အခါမှာဒီတာပိရေအားလေးစစ်စီမံကိန်းကိုကြောင်းပြပြီးတော့မှတိုက်ပွဲဖြစ်တယ်မြန်မာစစ်တပ်ကအဲ့ဒီ1994မှာဥနေဝင်ဆိုရနဲ့ရခဲ့တဲ့သဘောတူညီချက်ကိုအဲ့မှာမျက်ကွယ်ပြုလိုက်တယ်နော်အဲ့ဒီမြက်ွယ်ပြူထားတဲ့1994သဘောတူညီချက်ကိုအခုဒီလွန်ခဲ့တဲ့နှစ်က2018မှာအခုလက်ရှိ KIO ရဲ့ဥက္ကဋ္ဌဖြစ်နေတယ်ကိုကျော်ကြီးအင်မန်လာကအဲ့ဒီ94သဘောတူညီချက်တိုင်းတွားရအောင်ဆိုပြီးတော့သူပြန်အဆိုပြုတယ်တက်တက်ကိုနော်အာဒီလက်မဲ့ရေးထိုးထားတယ်ကျွန်တော်တို့တိုင်းရင်းသားလက်နက်ကင်တော်လိုင်းအဖွဲ့ကြီးဘက်ကသူရဲ့သဘောတူညီချက်ကိုသူအခိုင်အမာဒါသူလိုက်နာနေသေးပဲဖြစ်တယ်ဆိုတာသူတက်တည်ပြတယ်ဒါပေမဲ့တက်ကအဲ့ဒါကိုသဘောမတူတော့ဘူးတက်ကအဲ့ဘက်ပြန်ဖြစ်တဲ့အတွက်2018ကနေဒီနေ့ထိကြာနေပြီဖြစ်တဲ့အတွက်သူကနှစ်ပေါင်း၈နှစ်လောက်ရှိပြီဆိုတဲ့အခါကျတော့ဒါကိုသူမျက်ွယ်ပြုလိုက်ပြီဒါသူ့အကျိုးစီးပွားအရလုပ်တာဖြစ်တယ်ဆိုတော့ဟာဘာဖြစ်လဲဆိုတော့2013ကိုရောက်တဲ့ခါမှာ AIU နဲ့ဥသိစေကျိုးအစိုးရကမှဒီနှစ်ဖက်စိတ်ချင်းချောချရဲ့သဘောတူညီချက်ဆိုပြီးတော့မှအလုပ်ကြပြန်တယ်အဲ့တော့ဟာတနည်းအားဖြင့်ပြောမလို့ပဏာမပြည့်ခရရဲ့သဘောတူညီချက်လိုမျိုးဖြစ်တယ်အဲ့ဒီသဘောတူညီချက်မှာကုလသမဂ္ဂအထူးကိုယ်စားလှယ်တရုတ်အထူးကိုယ်စားလှယ်တွေကအတိအသင့်အနေနဲ့လက်မှတ်ထိုးတယ်အဲ့တော့အဲ့မှာ monitoring mechanism ကိုဒီအစိုးရရဲ့အစိုးရဘက်ကအဲ့လို MPC အရေးဘက်ကဆိုလို့ရှိရင်ဒီကချင်းမှာအခြေစိုက်တဲ့ဒီ PCG အဖွဲ့ပါတယ်ပြီးတော့ပြီး KIO ကိုယ်စားလှယ်ပါတယ်ဆိုတော့သူကနေပြီးတော့ကချင်းပြည်နယ်အစိုးရနဲ့အဲ့လိုမျိုးယတနာဖြစ်ပြီးဆိုအဲ့ဂျာကနေအဲ့ရန်နေရာကလုတ်လုတ်တယ်ဆိုတော့အဲ့ဒီအိစာတော်တော်လေးကိုအသက်ဝင်ပြီးတော့မှလှုပ်ရှားခဲ့တယ်အထီးရောက်မှုလည်းရှိတယ်ဒါပေမဲ့တက်မတော်ကသူ့အကျိုးစီးပွားနဲ့မကန့်ညီတဲ့ခါကျတော့ဥသိစိတ်အစိုးရဆေးသွားတဲ့အချိန်မှာနော်အဲ့ဒီသဘောတူညီချက်ကိုမျက်ွယ်ပြုလိုက်ပြန်တယ်။အဲ့ဒီသဘောတူညီချက်ဟာပြောချင်းချင်းပြောမယ်ဆိုလို့ရှိရင်နော်ဒီဥသိစိတ်ဆိုတာမသိခင်မှာ2016 January မှာဒီပထမဆုံးကျင်းလုပ်တဲ့ပြည်တော်စုညီညွတ်ရေးညီလာခံမှာ KIO ကိုဖိတ်တဲ့အခါမှာအဲ့ဒီသဘောတူညီချက်2013မှာရခဲ့တဲ့သဘောတူညီချက်ကို bilateral ceasefire agreement ဆိုပြီးတော့ bilateral သဘောတူညီချက်အနေနဲ့အသိမှတ်ပြုပြီးတော့မှဖိတ်ခေါ်ခဲ့တယ်။အဲ့လိုမျိုးတွေရှိတယ်။ဒါပေမဲ့ဒီ NLD ဆိုရတဲ့တက်လာတဲ့အခါမှာအဲ့ဒီရန်တရားကိုအသက်သွင်းရအောင်ဆိုပြီးတော့ KIO ကနေပြီးတော့မှအချင်းချင်းသူကနော် NLD ဆိုရကိုတောင်းဆိုတယ်ဒါပေမဲ့ NLD ဆိုရကသူကတက်ကိုမကြော်နိုင်တဲ့ခါကျတက်ကဂရုမစိုက်တဲ့အတွက်အဲ့ဒီရန်တရားကလည်းပဲအခုတတိအသက်မွေနေတဲ့အပြင်အခုဘာဖြစ်နေလဲဆိုတဲ့ခါကျတော့အခုပြန်ပြီးတော့မှဒီဗနာမပြည်ခရဲ့စီရီတို့တစ်ဖက်ပြည်ခရဲ့စီရီတို့အဲ့ဒီကနေတစ်ဆင့် NCA တနိုင်ငံလုံးပြည်ခရဲ့စီရီတို့သွားပြီဆိုပြီးတော့မှတော့ဂျာအေးသူ့မိရိုက်နေတယ
်ဒီ
ဒါဒါအစိုးရတန်တရားမှာထက်လေနေတာပဲဆိုချုပ်ပြီးပြောရမယ်ဆိုလို့ရှိရင်ဒီလိုမျိုးရှိခဲ့ပြီးဖြစ်တဲ့เนาะသဘောတူညီချက်ကောင်းကောင်းတွေကိုလည်းပဲသူတို့ကလိုက်လာပြီးတော့မှအကောင့်တွေပုံမှုမရှိရဲ့ဖြစ်သူတို့အကျိုးစီးပွားနဲ့မတည့်ရင်အကြောင်းမျိုးတွေပြပြီးတော့ဖျက်တာပဲတော်ခုရှင်းပါလေပဲဒီဂျာဝင်ပြီးတော့မှစီစဉ်ညှိနှိုင်းပြီးတော့မှဂျာဝင်စီစဉ်ညှိနှိုင်းပေးသူတွေနဲ့ကောင်းမွန်တဲ့ဒီ enforcement mechanism လို့ခေါ်တဲ့ဒီစောင့်ကြည့်ကြည့်ချက်တွေရန်တရားမရှိပေနဲ့ကတော့ဘယ်သဘောတူညီချက်ပဲလုပ်လို့တော့ဒီတာရှိခံဖို့အတွက်အမှတ်ခံမှုရှိဖို့အတွက်ဆိုတာကတော့ဒီကျွန်တော်တို့သဘောတူညီချက်ကိုเนาะဒီပေါက်ပြချူးလုံလေးရှိတဲ့လက်ရှိမြန်မာအစိုးရနဲ့ကတော့ဘယ်သဘောတူချက်ပဲလုံလို့တာရှိခံဖို့အမကင်လည်းမရှိဘူးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါဆိုတော့ဥမောင်ဆိုမေးချင်ပါတယ်ဆိုတော့ဒီလက်ရှိမှာလည်းပဲပေါ့လေဒီ NRPC အမျိုးသားပြည်လည်သိမ်းမြေနဲ့ညီညွတ်ရေးဗဟိုဌာနအနေပြီးတော့တွားနေတဲ့လမ်းကြောင်းရှိပါတယ်ဆိုတော့ဒီမကြသေးခင်တော့ကလည်းညှိနှိုင်းမှုတွေကျွန်တော်လုပ်တယ်ဆိုတာမျိုးကျွန်တော်တို့သိရပါတယ်ဆိုတော့ဒီအခြေအနေကရှေ့ဆက်ပြီးတော့ဟိုဘယ်လိုပုံစံမျိုးဖြစ်လာနိုင်ပါလဲ
ရလောကမှာတော့ဒီဒီခိုင်ပါအောင်ပေါ့နော်လမမဆူသေးတဲ့ပြင်နဲ့ဒီချက်လို့ပဲရဆိုင်နေရတော့မကောင်းဘူးပေါ့အဲ့ဒါနဲ့ပတ်သက်ပြီးတော့တေယုကတော့ညီနေနေလို့နေတာကျွန်တော်တွေ့နေရပါတယ်ကျွန်တော်တို့မြင်ရတော့တေယုကတော့ပြည်သူရှင်မှုတွေပြည်တော်ပေးတဲ့အနေအထားမှာပဲရှိပါတယ်ကျွန်တော်စက်ကနာကအကြံဉာဏ်ရှင်တွေတိုးရင်ရှိရမှာပါတိုင်းကျန်ကြီးမျိုးတိုင်းကဘုရားဒီတုံ့ပြန်ရှင်းပြွဲမှာတုံ့ပြန်ပြီးတော့ဒီပြဿနာကိုဘယ်လိုဖြေရှင်းမယ်ဆိုတာကိုဖြေရှင်းมาရမှာပါတကယ်တမ်းကျွန်တော်ဖြေရှင်းနိုင်တယ်ဆိုရင်တိုင်းကျန်ကြီးမျိုးတိုင်းကနားလည်သဘောပေါက်အောင်ဖြေရှင်းလို့ရပါတယ်ဥမာဆိုတော့ KAD 2017ကနေစပြီးတော့2018နှစ်လပိုင်းကြီးအစိုးရနဲ့ပြင်ပန်တက်ခွဲဖြစ်ခဲ့တာပါဒီ2018နှစ်လရနဲ့ယုံ2019နှစ်တုန်းကဒီနှစ်ကျော်ဗတ်တိုက်ပွဲမှမရှိပါဘူးအဲ
ာသဘောတူညီမှမရှိဘဲနားလည်မှုတူဆုံးတရားရတဲ့အချိန်ညီမဖြစ်သွားတာပါကျွန်တော်အမြင်ပြောမယ်ဆိုတော့ဂျားဝင်စစ်တပ်သူဖြစ်ဖြစ်နှစ်ဖက်တွင်းနေအောင်လုံနေသူနှစ်ဖက်တွင်းနေအောင်စူးစမ်းနေတဲ့လူတွေလိုအပ်ပါတယ်ဒါနဲ့တကယ်တမ်းအဆုံးချက်ပေးရမှာကတော့ဒီဒီကုသမှာတကယ်ပါဝင်နေတဲ့သူတွေပဲဖြစ်တယ်လို့ပဲပြောချင်ပါတယ်
ဟုတ်ကဲ့ပါဆိုတော့ဒီကျွန်တော်တို့အစီအစဉ်လည်းမကြခင်ပြီးဆုံးတော့မှဆိုတော့အခုကျွန်တော်နောက်ဆုံးမေးချင်ပါတယ်ဦးလှသိန်းအောင်ကျွန်တော်မေးချင်ပါတယ်ဆိုတော့အခုကဒီစစ်ပွဲတွေရက်စဲဖို့ပေါ့နော်ဟိုစစ်ပွဲတွေရက်စဲရမယ့်အခါမှာပေါ့ဟိုဂျာဝင်စစ်ဆက်ပေးမဲ့သူတွေပေါ်မှာပဲမူတည်လားကာယကံရှင်တွေအပေါ်မှာပဲမူတည်တာလားဟိုအတူချုပ်လေးဖြည့်ပေးပါမိနစ်ဝက်လောက်ဦးလှသိန်းအောင်ဖြည့်ပေးပါခင်ဗျာ
အဲ့တော့အဓိကရေဆုံးဒီစစ်ပွဲတွေရက်ဖို့တဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေကရေဆုံးရက်ဖို့စူးစမ်းဖို့လိုမယ်။ဒီမှာဒီစစ်ပွဲတွေရက်ပြီးမှဒီစစ်ပွဲရက်တဲ့အပေါ်မှာနောက်ဆက်ကျွန်တော်တို့ရဲ့အနာဂတ်ညီမဆက်တွေကိုဆက်ဖို့တော့ကတော့စူပါကော့ပဲဆင်းကြတဲ့အခါသင်္ချာဘက်ကတော့အပြန်အလှန်စနစ်ချက်ပုံမှာဟိုတက်ပြီးအနေနဲ့ကတော့ရောက်ဝင်စစ်ဆဲပေးဖို့ပုဂ္ဂိုလ်တွေကတော့လိုကိုလွှမ်းမှာဖြစ်ပါတယ
်။ဟုတ်ကဲ့ဥမမောင်ဆိုဖြစ်ကြပြီပါခင်ဗျာမင်းတို့ဝက်လာ
နော်မြေကြောဒီနေ့ကျွန်တော်ကပြောပြရတူပါဗျာ။ကျောင်းဆက်ဆက်ပေးရလို့ဆိုတာဒီနေ့တက်ဆင်းစင်းမျိုးစူးစားပေးရလို့ဖြစ်တာပေါ့။ဒီနေ့တက်ဆင်းမျိုးမတက်ဆင်းနိုင်ရင်ဒီနေ့ဖိုင်နယ်ဝင်ဆိုရင်တက်ဆင်းစင်းမျိုးကိုလိုအပ်တယ်ပေါ့။ဒါကအဆုံးပြပေးမယ်လို့ဆိုတာဒီပြဿနာဖြစ်နေတယ်လို့ပါ။ဒီပြဿနာဖြစ်နေတဲ့လူတွေနေတဲ့ဘလူးရှော့ပင်းလို့မှလည်းဘလူးချစ်ချစ်ဆုံးစင်းနေမယ်ဆိုတော့ဆုံးပြပေးရမယ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါကျွန်တော်ဦးထွန်းစောနောက်ဆုံးအနေနဲ့ပြောပြပါခင်ဗျာ။မင်းတို့ဝယ်လို့
ဟုတ်ကဲ့ဒီဂျောင်းဝင်းစစ်ဆက်ပြီးဒီပေးမဲ့သူကဘလောက်ရေးပါလဲဆိုတဲ့ခါကျတော့ကျွန်တော်ခုနပြောတဲ့ဥပမာပါပေါ့ဗျာဒီ2013ခုနှစ်မှာ KIO နဲ့ဥပိ္ပိဆိုတဲ့ဂျားမှာဒီနယ်ချင်းမှာစစ်ချင်းချောချားရေးသဘောတူညီမှုရဖို့အတွက်အဓိကအခန်းကဏ္ဍကဘယ်သူဆောင်ရွက်ခဲ့လဲဆိုတဲ့ခါကျတော့အဲ့ဒီမှာရှိတဲ့နော် PCG အဖွဲ့အစည်းရဲ့နောက်ပြီးတော့မှကုလသမဂ္ဂအထူးကိုယ်စားလှယ်ရဲ့နော်အဲ့ဒီတင်းတစ်ခုပေါ့ဗျာအဲ့ဒီအဖွဲ့ကလုံးပြန်တယ်လို့သွားပြီးတော့မှလိုအပ်တယ်လို့ဆောင်ရွက်ပေးခဲ့တဲ့အဲ့လိုမျိုးရခဲ့တာဖြစ်တဲ့ဒါမဲ့ပြဿနာပါလဲဆိုတဲ့အခါကျတော့အဲ့သဘောတူညီချက်ကိုတက်မတော်ကမလိုက်နာတဲ့ပြဿနာပဲအခုလည်းပဲဂျာဝင်စစ်စစ်ပြီးလူနဲ့ဒီမပြီးဘူးအခုက enforcement mechanism လို့ခေါ်တဲ့စောက်ကြီးကြီးကျက်ပဲရန်တရားကိုပါကျွန်တော်တို့ကလိုအပ်တယ်လို့ကျွန်တော်အနေနဲ့ဖြည့်ဆွက်ပြီးပြောလိုပါတယ်ကျေးဇူးတင်ပါတယ
်ဟုတ်ကဲ့ပါခင်ဗျာကျွန်တော်တို့ဒီတရိုက်လေးလိုင်းရွှေနွေပဲအစီအစဉ်ဒီမှာပဲအဆုံးသတ်သွားယူလို့ပါဝင်ဆွေးနွေးခဲ့တဲ့သူတွေလည်းအထူးကျေးဇူးတင်ပါတယ်ပါဝင်ဆွေးနွေးခွင့်မရတဲ့သူတွေအတွက်လည်းတောင်းပန်ပါတယ်ကျွန်တော်တို့အချိန်ရှိသွားပြီဖြစ်တဲ့အတွက်အစီအစဉ်ဒီမှာပဲရန်နာပြရစီခင်ဗျာ
ကိုအောင်အစီအစဉ်ထုတ်လွှင့်ပေးခဲ့တဲ့တိုင်းရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့စနေညပဲထိတ်တဲရောက်နေတဲ့သတင်းအချင်းချုပ်ကိုနှမ်းလောင်ပြောပြပေးပါဦးမယ်ရှင်။
မြန်မာနိုင်ငံပေါ်ပြည်ပြည်ဆိုင်ရာတရားရုံး ICJ မှာတရားဆွဲထားတဲ့အမှုကိုတုံ့ပြန်မဲ့အစီအစဉ်တွေနဲ့ပတ်သက်လို့အစိုးရနဲ့စစ်တပ်ထိတ်တန်းခေါင်းဆောင်တွေအပါအဝင်တာဝန်ရှိသူတွေဒီကနေ့ရှင်းလင်းခဲ့ပါတယ် ICJ မှာအမှုရင်ဆိုင်မဲ့အဖွဲ့ကိုဦးဆောင်ပြီးတော့ကိုရိုင်းတွားရောက်မဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တမရဝင်းမြင့်တမရကကွယ်ရေးဦးစချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်အပါအဝင်ထိတ်တန်းခေါင်းဆောင်တွေတက်ရောက်တဲ့နေပြည်တော်ကတမရအိမ်တော်မှာတွေ့ဆုံမှုမှာရှင်းပြခဲ့တာဖြစ်ကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ယူကရိန်းဆိုင်ရာအမေရိကန်သံအမတ်ကိုရုတ်တက်ဖယ်ရှားခဲ့တဲ့လထဲမှာပဲသမ္မတဒေါ်နယ်ထရမ့်ရဲ့ပုဂ္ဂိုလ်ရရှိနေရူဒီဂျူလီယာနီနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပြိုတို့ဆက်သွယ်ခဲ့တဲ့မတန်တဲ့မနေ့တောက်ကြနေနောက်မိတ်မှာထွက်လာပါတယ်။တည်တင်းလွတ်လပ်ခွင့်အဝေးစောင့်ကြည့်နေတဲ့လွတ်လပ်တဲ့အဖွဲ့အစည်းတခုဖြစ်တဲ့ American Oversight ကတောင်းဆိုခဲ့တဲ့အတွက်ဆယ်ရွယ်စတန်းတွေကိုနိုင်ငံခြားရေးဝန်ကြီးဌာနကထုတ်ပြန်ပြလိုက်တာပါ။အဲ့ဒီမတန်တွေအရဝန်ကြီးပွန်ပြိုနဲ့ရှင်နေဂျူလီယာနီတို့မတ်လ16ရက်နေ့29ရက်နေ့မှာပြောဆိုဆွေးနွေးခဲ့တာကိုဖော်ပြထားပါတယ်
။စနေနေ့ညဘက်ထိတ်တန်းရောက်နေတဲ့သတင်းအချင်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညအစီအစဉ်ထုတ်လွှင့်ရေးမှုကကိုရနိုင်ဖြစ်ပြီးတန်ဖတ်အင်ဂျင်နီယာကတော့ Aiden Uruku ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြီးပြည်ချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ20 25 32တို့ကနေပြန်ပြီးတော့နားဆင်နိုင်ကြပါတယ်ရှင်။ VOE သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေ။ VOE ကိုအားပေးနားဆင်ခဲ့တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခွာညိုပါရှင်။
This program has come to you from the Voice of America, Washington.